Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2014ခုနှစ်ဩဂုတ်လ9ရက်ကြာသပတေးနေ့ညပဲ9နာရီကနေ10နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွာညိုပါအခုကြာသပတေးနေ့ညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့အအောင်ပါဒီကနေ့ညပိုင်းသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူတင်ဆက်ပေးမှာပါ။ရုရှားအစိုးရကအနောက်နိုင်ငံတွေကတင်သွင်းတဲ့စားတောက်ကုန်တွေကိုပိတ်ပင်လိုက်တာ။နောက်ဒီရုရှားနိုင်ငံကပဲနောက်ထပ်3နှစ်တူနေထိုင်ခွင့်ပြုလိုက်တာဘယ်သူပါလဲ။ဒီအကြောင်းသတင်းတွေကိုတင်ဆက်ပေးမှာပါမခွာညို
။ကောင်းပါပြီရှင်။အခုညပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုမပြောပြခင်ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်ခဲ့တဲ့အတန်လွှင့်ချိန်တစ်ဝက်အတွင်းအရေးပေါ်အခြေအနေတရက်ကြောင့်အတန်လွှင့်အစီအစဉ်ရပ်ဆိုင်ခဲ့ရတဲ့အတွက်လည်းတောင်းပန်အပ်ပါတယ်ရှင်။အခုမနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့တာချီလေးမြို့ကကျောင်းတိုက်တိုက်မှာကျောင်းပိုင်ဆိုင်မှုအငင်းပွားတာနဲ့ဆက်လင်းပြီးတန်ခါတော်နှစ်ပါးကိုဖမ်းဆီးမှုရှိတဲ့သတင်းနဲ့အတူနေပြည်တော်မှာမနေ့ဖန်မှာကျင်းပမယ့်အာဆီယံနိုင်ငံဈာယီဝင်ကြီးအစည်းအဝေးမှာရောဘလို့အကြောင်းအရာတွေဆွေးနွေးကြမှာပါလဲ
။ဒီကတော့2015အကူမှာအာဆီယံကွန်မြူနတီပေါ်ပေါက်လာရင်းထူထောင်ရင်းအဲ့ဒီအတွက်ကိုဆက်ဆောင်ရွက်သွားမယ်လုပ်ငန်းစဉ်တွေနောက်တစ်ခုကတော့
နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းပြောပြသွားတာကိုလည်းနားဆင်ကြရပါမယ်အဲ့ဒီနောက်အာရှစီးပွားရေးအခြေအနေနဲ့ဩစတြေးလျမှာကျင်းပနေတဲ့ AIDS ညီလာခံကကိုယ်စားလှယ်တွေဘာကြောင့်နိုင်ငံရေးခုလွန်ခွင့်တောင်းခံခဲ့ကြသလဲဆိုတာကိုလည်းသိကြရမှာပါအခုရန်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင်
အမေရိကန်ဥရောပသမဂ္ဂနဲ့တခြားအနောက်နိုင်ငံတွေကစားတောက်ကုန်တော်တော်များများတင်သွင်းမှုကိုရုရှားအစိုးရကပိတ်ပင်လိုက်ပါတယ်။ယူကရိန်းရေးကိစ္စနဲ့ပတ်သက်ပြီးရုရှားကဝင်ရောက်ဆွတ်ဖက်နေတဲ့အတွက်ကြောင့်အနောက်နိုင်ငံတွေကရုရှားပေါ်စီးပွားရေးပြစ်ဒဏ်ချမှတ်ခဲ့တဲ့အတွက်ရုရှားကအခုလိုလက်တော့ပြန်လိုက်တာပါ။ဝန်ကြီးချုပ်ဒီမီထရီမီဒီယာဒက်ဖ်ကအခုလိုစားတောက်ကုန်တင်သွင်းမှုပိတ်ပင်လိုက်တာကိုမော်စကိုမှာဒီကနေ့ကြာသပတေးနေ့ကညင်ညာလိုက်တာပါ။ဒီစားတောက်ကုန်တွေထဲမှာအသားအသီးအရွက်တီနိုနဲ့နိုရယ်ပစ္စည်းတွေပါဝင်ပါတယ်ဒီပိတ်ပင်မှုတွေထဲမှာကနေဒါဩစတြေးလျနဲ့နော်ဝေနိုင်ငံတွေလည်းပါဝင်ပါတယ်သမရပူတင်ကအခုလိုတင်သွင်းမှုပိတ်ပင်လိုက်တဲ့ဥပဒေကိုလက်မှတ်ထိုးပြီးနိုင်ငံပိုင်းအတွင်းမှာပဲမစ္စတာမီဒီယာဒက်ဖ်ကကြေညာခဲ့တာပါဒီဥပဒေရဲ့သက်တမ်းဟာတစ်နှစ်ကြာမြင့်မှာလည်းဖြစ်ပါတယ်လေလာသုံးသက်သူတွေကတော့စားတောက်ကုန်တင်သွင်းမှုပေါ်မိခိုးအားထားနေရတဲ့ရုရှားနိုင်ငံကစားသုံးသူတွေအတွက်ဒီဥပဒေဟာဆိုးရွားတဲ့အကျိုးဆက်တွေကိုတည်ဆောင်လာနိုင်တယ်လို့ပြောပါတယ်ဒါအပြင်အေရှာပစိဖိတ်ဒေသကနေရုရှားနိုင်ငံလေပိုင်နဲ့ကိုအသုံးပြုပြီးပြန်တန်းနေတဲ့အနောက်နိုင်ငံတွေကလေကြောင်းလိုင်းတွေအပေါ်လဲရုရှားနိုင်ငံအပေါ်ဖြတ်ပြန်တန်းခွင့်ပိတ်ပင်ဖို့စဉ်းစားနေတဲ့အကြောင်းကိုလည်း Mr. Media Dev ကပြောကြပါရယ်ခင်ဗျာ
American ထောက်လိုင်း NSC ကဝန်ထမ်းဟောင်း Edward Snowden ကိုရုရှားနိုင်ငံမှာနေထိုင်ခွင့်နောက်ထပ်3နှစ်ထပ်ပြီးပေးလိုက်ပါပြီ Snowden ဟာသတင်းနဲ့နည်းပညာလုပ်ငန်းဆိုင်ရာအလုပ်ကိုလုပ်နေပြီးဒီအလုပ်ကြောင့်ရုရှားမှာဆက်နေရမှာဖြစ်ကြောင်း Snowden ရဲ့ရှေ့နေ Anatoly Kucherina ကပြောပါတယ်အခုလိုရုရှားမှာဆက်လက်နေထိုင်ခွင့်ပြုတာအတွက်နိုင်ငံရေးခွလုံခွင့်နဲ့နေသူဖြစ်နေတတ်မှတ်မထားဘူးလို့လည်းပြောပါတယ် Snowden ရဲ့နိုင်ငံရေးခွလုံခွင့်တစ်နှစ်သက်တမ်းဟာဩဂုတ်လ1ရက်နေ့မှာကုန်ဆုံးခဲ့ပြီဖြစ်ပါတယ် Snowden ကို American ပြည်ထောင်စုကနိုင်ငံတော်တစ္ဆာဖောက်မှုအပြင်အစိုးရပိုင်းပစ္စည်းခိုးယူမှုနဲ့တရားစွဲဆိုထားပါတယ်။အမေရိကန်နိုင်ငံသားဝရမ်းပြည့်ဖြစ်နေသူစနိုဒန်ဟာ2013ခုနှစ်မေလတုန်းကအမေရိကန်အစိုးရရဲ့ထောက်လိုင်းဆိုင်ရာလှည့်ဝှက်အသေးစိတ်အစီအစဉ်တွေကိုဖောက်ချပြီးပြည်ပကိုထွက်ပြေးခဲ့သူဖြစ်ပါတယ်။စနိုဒန်ရဲ့လောက်ရကိုတချို့ကလူခွင့်ရေးတက်ကြွသူလှုပ်ရှားသူတရေကောင်းဖြစ်နေမြင်ကြတယ်လို့တချို့ကတော့ရာဇဝတ်မှုကျူးလွန်သူဖြစ်မြင်ကြပြီးသူဟာကဘာကျော်သွားတာဖြစ်ပါတယ်။
ဂါဇာကမ်းမြောင်ဒေသမှာ82နာရီကြာပြစ်ခတ်ရစဲထားတာတပ်တန်းကုံဆုံးမှုတရက်တောင်မကျန်တော့တဲ့အချိန်ဒီကနေ့ခိုင်ရိုမြို့တော်မှာအီဂျစ်တာဝန်ရှိသူတွေဟာအစ္စရေးနဲ့ပါလက်စတိုင်းတို့ကြားသဘောတူညီမှုရရှိအောင်ကြိုးစားနေကြပါတယ်။ကိစ္စရပ်တွေအပေါ်နှစ်ဖက်သဘောထားတွေတိတ်ကိုကွဲပြားလွန်းလာပြီးမဲ့သတင်းလေးဘက်ကြားတိုက်ခိုက်မှုတွေကိုအဆုံးသတ်စေခဲ့တဲ့လူသားချင်းစာနာမှုအခြေခံအပြစ်ရစဲထားတာကိုတပ်တန်းထတ်တူးကိုဆန္ဒရှိတယ်လို့ပြောကြပါတယ်။ပြစ်ခတ်ရဆဲချက်ကိုသူတို့ဘက်ကတရန်ထက်တူးကိုဆန္ဒရှိတယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပေမဲ့ဟာမတ်စ်ကိုယ်စားလှယ်တွေကတော့ဘလို့သဘောတူညီချက်မျိုးမှမရသေးဘူးလို့ပြောကြပါရယ်အီဂျစ်နိုင်ငံကဂျာဝင်ဆစ်ဆက်ပေးခဲ့တဲ့ဆွေးနွေးပွဲတွေဟာပိုးပြီးရေရှည်ခိုင်မာမဲ့အဖြစ်တစ်ခုကိုရှာဖို့အရေးကြီးတယ်လို့ဆိုပြီးဝါရှင်တန်မြို့တော်မှာကျင်းပနေတဲ့အာဖရိကထိပ်သီးညီလာခံအတွင်းသမ္မတဦးဘားမကပုံတဟူးနေမှာပြောခဲ့ပါရယ် ဟာမတ်စ်တို့ကဒုံးကျည်နဲ့ပစ်ခတ်တာ၊နေဆက်ဖျက်ပေါက်ထားတဲ့လှိုင်ကောင်းတွေကတဆင့်ဝင်ရောက်တိုက်ခိုက်တာတွေကနေအစ္စရေးအနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ရှိတယ်လို့မစ္စတာအိုဘားမားကသူ့ရဲ့သဘောထားကိုထပ်ပြောခဲ့ပါတယ်။အမေရိကန်နဲ့အစ္စရေးတို့ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ဟာမတ်စ်တို့အတွက်သူ့မှာဘလို့နားလည်စာနာမှုမျိုးမှမရှိဘူးလို့လည်းသမ္မတအိုဘားမားကပြောပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာကြိုတင်မကြေညာပဲအာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိသွားပြီဖြစ်ပြီးအာဖဂန်နိုင်ငံသမ္မတရွေးကောက်ပွဲရက်လက်တွေအငင်းပွားနေကြတဲ့သမ္မတဖြစ်နေဝင်ရောက်ရွေးခံခဲ့သူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အရင်ဗန်နိုင်ဝန်ကြီးဟောင်းအက်ရှရစ်ဂါနီနဲ့သူ့ရဲ့ပြိုင်ဘက်အဗ်ဒူလာတို့ကြားပြဿနာပြေလည်အောင်ဖြေရှာဖို့အတွက်ဝန်ကြီးကယ်ရီကတိုက်တွန်းมาဖြစ်ပါတယ်။မစ္စတာဂါနီအနိုင်ရနေတဲ့ရွေးကောက်ပွဲရက်လက်နဲ့ပတ်သက်ပြီးနှစ်ဖက်အငင်းပွားနေကြတာဖြစ်ပါတယ်။ဇူလိုင်လတုန်းကဝန်ကြီးကယ်ရီအာဖဂန်နစ္စတန်နိုင်ငံကိုတွားရောက်ခဲ့စဉ်ကနိုင်ငံတဝန်းမဲပုံးတွေကမဲရည်တွက်မှုအတွက်ပြန်လည်ဆစ်ဆဲဖို့ဝင်တိုက်တွန်းပြီးဖြန့်ပြေးပေးခဲ့တာဖြစ်ပါတယ်။ဝန်ကြီးကယ်ရီဟာဒီကနေ့ကြာသပတေးနေ့မှာအငင်းပွားနေတဲ့သမရလောင်းညောင်နဲ့တွေ့ဆုံမှာဖြစ်ပြီးတောက်ကြံနေ့မှာအာဆီယံလုံခြုံရေးထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အတွက်မြန်မာနိုင်ငံကိုမတော်ခင်အာဖဂန်သမရဟာမိတ်ဂဇိုင်းနဲ့တွေ့ဆုံမှာဖြစ်ပါတယ်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ARF ASEAN ဒေသရင်းအစည်းအဝေးတက်ဖို့ဩဂုတ်လ10ရက်ကနေ10ရက်နေ့အထိမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကိုမြန်မာအစိုးရပေါ်မြန်မာနိုင်ငံရေးအတွက်ဖိအားပေးပြောဆိုဖို့ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အခြေခံခွင့်အရေးတွေကိုဖောက်ဖျက်ကျူးလွန်ပြီးဒီမိုကရေစီမဆန်တဲ့ကြိုတင်သတ်မှတ်ချက်တွေပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲရေးနှောင့်နှေးကြံ့ကြာနေတဲ့အပေါ်မစ္စတာကယ်ရီအနေနဲ့အလေးပေးပြောဆိုဖို့လိုကြောင်းကို HRW အဖွဲ့ကြီးကအကြံပြုထားပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းတိုင်းရင်းသားဒေသတွေကလူခွင့်ရေးချိုးဖောက်မှုကျွလွန်သူတွေပေါ်အရေးယူဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းနဲ့မြေယာသိမ်းခံရပြီးနေရာရွှေ့ပြောင်းနေထိုင်ကြတဲ့သူတွေအတွက်အဲဒီလိုအခြေအနေတွေကိုဖန်တီးတဲ့သူတွေမှာတာဝန်ရှိတဲ့အကြောင်းထောက်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့နှစ်အတွင်းငြိမ်းချမ်းစွာဆန္ဒပြသူတွေသတင်းထောက်တွေကိုအရေးယူပြီးထောင်နှံတွေချမှတ်ခဲ့တာကြောင့်နိုင်ငံရေးအကျဉ်းသားအရေးအတွက်တိုးမြင့်လာကြောင်းကိုလည်း HRW အဖွဲ့ကြီးကပြောဆိုထားပါတယ်။မြန်မာနိုင်ငံပေါ်အမေရိကန်နိုင်ငံသားရေးမူဝါဒကိုပြန်လည်သုံးသပ်ပြီးတော့လက်ရှိရှိထားတဲ့ဖိအားပေးစနစ်နဲ့တန်ခတ်မှုတွေကိုကျင့်သုံးဆောင်ရွက်ဖို့အမေရိကန်အလွတ်တော်အမတ်90ကျော်ကလည်းမစ္စတာကယ်ရီစီကိုပြီးခဲ့တဲ့သတင်းပတ်ကစာရေးသားခဲ့ကြပါတယ်
။ကမ်ဘောဒီးယားနိုင်ငံမှာလူဦးရေရဲ့၄ဘုံ၃ဘုံနီးပါးကိုတတ်ဖြတ်ခဲ့တဲ့ခမာနီကွန်မြူနတီအစိုးရအုပ်ချုပ်မှုနောက်ပိုင်းနှစ်ပေါင်း35နှစ်အကြာမှာတော့အဲ့ဒီချိန်ကခမာနီခေါင်းဆောင်လူကိုလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့အရာဆွေးမှုနဲ့ထောင်နှံတသက်စီချမှတ်လိုက်ပါတယ်။ကျမ်းမာရေးမကောင်းတော်တဲ့အသက်83နှစ်အရွယ်ခမာနီခေါင်းဆောင်ဟောင်းခီယူဆန်ဖန်နဲ့အသက်88နှစ်အရွယ်အယူဆရေးရအကြီးကဲဟောင်းနှုံချာတို့ကိုလူသားမှုနိုင်ငံရေးရနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့တခြားလူမဆန်တဲ့လုပ်ရတွေနဲ့အပြစ်ရှိကြောင်းကုလသမဂ္ဂကြောတော်နောက်ကံပေးထားတဲ့ခုံရုံးကဒီကနေ့ပဲအမိန့်ချမှတ်လိုက်တာပါ။အသက်ရှင်ရဲ့ချမ်းရတဲ့ရာထူးအကြီးဆုံးခမာနီအကြီးကဲဟောင်းနှစ်ယောက်ကတော့ဒီပြစ်မှုတွေနဲ့ပတ်သက်ပြီးသူတို့အမှားတစုံတရာမလုပ်ခဲ့တယ်လို့ဒီပြစ်မှုတွေကသူတို့မသိခဲ့တာဖြစ်စေသူတို့အနေနဲ့ဒီလိုဖြစ်လာအောင်လှုပ်ပေးဖို့အတွက်အဲအာဏာမရှိဘူးလို့ဆိုပါတယ်သူတို့ရဲ့ခုခံပြောဆိုချက်တွေကိုတော့တရားရုံးကပယ်ချခဲ့တာပါအဲ့ဒီချိန်ကနိုင်ငံအကြီးကဲတာဝန်ထမ်းဆောင်ခဲ့တဲ့ KU Sampan နဲ့ကမ္ဘောဂျားကွန်မြူနတီပါတီရဲ့မူဝါဒဆိုင်ရာတွေကိုတည်တည်ချာချာသိသူဖြစ်ပြီးနှုံချာကလည်းပါတီရဲ့ဆုံးဖြတ်လှုပ်ဆောင်မှုတွေကိုကင်တွယ်သူဖြစ်တာတွေ့ခဲ့ရကြောင်းတရားရုံးကပြောပါတယ်
အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးအစစ်မြင့်အရာရှိတွေကြားညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့အမေရိကန်နဲ့အီရန်တို့ဟာကြာသပတေးနေ့မှာဂျနီဗာမှာတွေ့ဆုံကြမှာဖြစ်ပါတယ်။အမေရိကန်အဖွဲ့ကလက်ထောက်နိုင်ငံသားရေးဝန်ကြီးဝီလျံဘန်းစ်ကဦးဆောင်မယ်လို့အမေရိကန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အမေရိကန်နျူကလ িয়ার ညှိနှိုင်းမှုဖြစ်တဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးဝင်ဒီရှာမန်လည်းတက်ရောက်မှာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးဖို့နောက်ဆုံးသတ်မှတ်ရကုံဆုံးသွားတဲ့ပြီးခဲ့တဲ့လအထိဒီပြဿနာကိုပြေလည်အောင်ညှိနှိုင်းခဲ့ပါဘူး။ P5+1 လို့ခေါ်တဲ့ American, Britain, တရုတ်ပြင်သစ်ဂျာမနီနဲ့ရုရှားတို့ကလည်းသမတ်ရက်ကို노ဝင်ဘာ24ရက်နေ့အထိဆက်ပြီးဖို့သဘောတူခဲ့တာပါပြီးခဲ့တဲ့노ဝင်ဘာလထဲမှာနှစ်ဖက်ကြားယာယီသဘောတူညီချက်တစ်ခုရရှိခဲ့ပြီးအီရန်ပေါ်ချမှတ်ထားတဲ့ရေးယူတန်ခတ်မှုတွေကိုရှော့ပေါပေးဖို့အီရန်ဘက်ကသူ့ရဲ့ယူရေနီယံသတ်ဆင်မှုတွေကိုရပ်ဆိုင်းထားမှာဖြစ်ပါတယ်အီရန်ဟာနျူကလ িয়ার လက်နက်ထုတ်ဖို့ကြိုးပမ်းနေတဲ့ဆိုတဲ့ဆွဆဲမှုအတွက်အီရန်ကငြင်းဆိုပြီးသူ့ရဲ့နျူကလ িয়ার လုပ်ငန်းရှင်တွေဟာငြိမ်းချမ်းတဲ့လုပ်ငန်းရှင်တွေမှာတုံးဖို့တသက်လှုပ်တာလို့ဆိုပါတယ်
ကူးစက်ပြန့်နှံ့မှုမြန်ဆန်တဲ့ Ebola virus ပိုးကြောင့် Liberia နိုင်ငံကလည်း Sierra Leone နိုင်ငံဤသူနိုင်ငံတော်အရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။ဒါဟာ Ebola virus ပိုးအကူးစက်ခံရတဲ့ American နိုင်ငံသားတို့ကိုပျောက်ကင်းအောင်ကုသပေးနိုင်မှုရခဲ့တဲ့စမ်းသပ်ဆဲ Ebola ဆေးတစ်မျိုးကိုရောဂါပြန့်ပွားနေတဲ့အနောက်အာဖရိကဒေသပို့ပေးရအတွက်စဉ်းစားဖို့တိတ်ကိုဆောလွန်နေတယ်လို့ American သမ္မတဘယ်ရက်အိုဘားမားပြောကြားချိန်မှာကြေညာလိုက်တာဖြစ်ပါတယ်။အနောက်အာဖရိကဒေသကိုစမ်းသပ်ဆဲအီဘိုလာဆေးပို့ပေးတဲ့မတဲ့သိပ္ပံနည်းကျရှာဖွေတွေ့ရှိချက်တွေအရဆုံးဖြတ်ညွှန်ကြားမှုကိုရယူဖို့လိုတယ်လို့သမ္မတအိုဘားမားကဗုဒ္ဓဟူးနေ့ကဝါရှင်တန် DC မှာကျင်းပတဲ့ American Africa ထိပ်သီးအစည်းအဝေးပွဲပိတ်ပွဲမှာပြောကြားသွားခဲ့တာဖြစ်ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးကြတာပါကျမတို့ VOA American တန်ရဲ့ကြာသပတေးနေ့ညပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးမနေ့ဗမာကြာရင်ဒီနေပြည်တော်မှာကျင်းပမယ်အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့အစည်းအဝေးမှာဘာတွေဆွေးနွေးဖို့ရှိမလဲပြောပြပေးပါမယ်ရှင်မနက်ပိုင်းဩဂုတ်လ၈ရက်နေ့မှာစတင်ကျင်းပမဲ့58ကြိမ်မြောက်အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာ2015ခုနှစ်ဒီမှာအာဆီယံလူပောင်တိုင်ဝမ်ထူထောင်ရေးတခါတောင်တရုတ်ပင်လယ်ပိုင်နဲ့အငင်းပွားမှုပြဿနာစတာတွေကိုဆွေးနွေးသွားမယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကပြောပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးအရှေ့အာရှထိပ်သီးညီလာခံအာဆီယံဒေသတွင်းလုံခြုံရေးဆိုင်ရာနှိနှောဖလဲဖော်တွေနဲ့ပတ်သက်ပြီးနေပြည်တော်မှာသတင်းယူဖို့ရောက်နေတဲ့ဒေါက်ခင်ဆိုဝင်းကပြောပြပေးမှာပါရှင်။
ကောင်းပါပြီမြန်မာနိုင်ငံကအာဆီယံလက်ကျဥက္ကဋ္ဌအဖြစ်နဲ့နေပြည်တော်မှာပြီးခဲ့တဲ့မေလကကျင်းပခဲ့တဲ့24ချိန်မြောက်အာဆီယံထိပ်သီးညီလာခံရဲ့ဆုံးဖြတ်ချက်အရ2015ခုနှစ်လွန်မှာအာဆီယံလူမှုအတိုင်းဝိုင်းထူထောင်ရေးရှေ့လုပ်ငန်းစဉ်တွေအကောင်အထည်ဖော်ဖို့ကိုဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းက VOA ကိုပြောပါတယ
်ဒီကတော့2015အကုန်မှာအာဆီယံ community ပေါ်ပေါက်လာရင်းထူထောင်ရေးအဲ့ဒီတက်ကိုဆက်ဆောင်ရွက်သွားမယ်လုပ်ငန်းစဉ်ဒီနောက်တစ်ခုကတော့2015အလွန်မှာအာဆီယံ community ဖြစ်ပေါ်လာပြီးတဲ့နောက်မှာဆက်လက်သွားမယ်လုပ်ငန်းစဉ်ဒီဒါတွေကိုညှိနှိုင်းဆွေးနွေးကြဖို့ဖြစ်ပါအဲ့ဒီထက်မှမှတခါဒီအာဆီယံ community blueprint ပေါ်မှာမူတည်ပြီးတော့ဒါ pillar 3ခုဖြစ်တဲ့ဒါနိုင်ငံရေးနဲ့လုံခြုံရေးမန်တိုင်းဒီဘက်ကစီးပွားရေးမန်တိုင်းဒီဘက်ကလူမှုချင်းချင်းမန္တန်၃ရက်ကနေပြီးတော့ဒီ community ဖြစ်လာဖို့အတွက်ဒီဖြည့်တင်ရမယ်ဖြည့်စည်းရမယ်အချက်လက်တွေသဘောတူညီချက်တွေဆောင်ရွက်ရမယ်လုပ်ငန်းရတွေကျန်းရှိနေသေးတာပေါ့အားလုံးသူ့မန္တန်သူ့လုံးကိုခြုံပြီးတော့တွေ့လိုက်လို့ရှင်တော့ဆောင်ရွက်ပြီးစည်းတာတွေက80ရာခိုင်နှုန်းရှိပါပြီကျန်နေတာတွေကကျန်တာ20ရာခိုင်နှုန်းလောက်ရှိတယ
်အာဆီယံအစည်းအဝေးတိုင်းမှာအာယုံဆိုင်ဆွေးနွေးနေရတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့တော့ငင်းရစွာအဖြေရှာရေးကိုထောက်ခံတယ်လို့လည်းဆိုပါတယ်။မနေ့ကဩဂတ်လ၈ရက်နေ့မှာကျင်းပမယ်58ကြိမ်မြောက်အာဆီယံနှစ်ပတ်လည်နေ့ထိမ်းမှတ်နဲ့58ကြိမ်မြောက်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုသမ္မတဦးသိန်းစိန်ကအမှားစကားပြောကြားပြီးတော့ဖွင့်လှစ်ပေးဖို့ရှိပါတယ်။ဒီအခမ်းအနားကိုအာဆီယံနိုင်ငံသားရေးဝန်ကြီးတွေအပြင်ပါပူဝါနယူဂီနီ၊နော်ဝေး၊အရှေ့တီမောနဲ့မွန်ဂိုလီးယားနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေလည်းတက်ရောက်ဖို့ရှိပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးတွေဟာ AICHR လို့ခေါ်တဲ့အာဆီယံလူ့အခွင့်အရေးကော်မရှင်ကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံကြဖို့ရှိပါတယ်။ AIPR လို့ခေါ်တဲ့ညီညာရေးနဲ့ပြည်လဲညီညာစီရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့လည်းကြေညာချက်ထုတ်ပြန်ဖို့ရှိပါတယ်။ August 9ရက်နေ့မှာတော့အာဆီယံနိုင်ငံသားရေးဝန်ကြီးတွေဟာတရုတ်၊တောင်ကိုရီးယား၊အိန္ဒိယ၊ရုရှား၊ EU ဥရောပသမဂ္ဂအဖွဲ့၊ American ပြည်ထောင်စု၊ဂျပန်နဲ့ကနေဒါနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့တီးခြားစီတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။ဒါအပြင်မဲခေါင်မြေဝမ်ဒေသတောင်ပိုင်းနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့မိတ်ဆွေနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးကြမှာဖြစ်ပါတယ်။ August 10ရက်နေ့မှာတော့အာဆီယံနိုင်ငံသားရေးဝန်ကြီးတွေဟာ Australia နဲ့ New Zealand ကနိုင်ငံသားရေးဝန်ကြီးတွေနဲ့တီးခြားစီတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီစီမြောက်အရှေ့အာရှထိပ်သီးညီလာခံကိုလည်းအဲ့ဒီတည့်ရက်ထဲမှာပဲကျင်းပဖို့ဖြစ်ပါတယ်။အရှေ့အာရှနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေလည်းတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။တစ်ဆင့်တည်းမှာပဲ ARF လို့ခေါ်တဲ့အာဆီယံဒေသတွင်းလူမျိုးရေးဆိုင်ရာနှိနှောဖလှယ်ပွဲကိုလည်းကျင်းပမှာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးကိုအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry တက်ရောက်မှာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီး Ri Sung-yong လည်းတက်ရောက်ဖို့ရှိပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးနှစ်ဦးထိတ်တိုက်တွေ့ဆုံတဲ့အခါမှာနှုတ်ဆက်ဖို့ရှိပါသလားဆိုတဲ့အမေးကိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကတွေ့ဆုံဆွေးနွေးမယ်မဆွေးနွေးဘူးဆိုတာနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးပြောဆိုခြင်းမရှိပါဘူးရှင်
မနက်ဖြန်နေ့ပြည်တော်မှာကျင်းပမယ့်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဆွေးနွေးကြမယ့်အဓိကကိစ္စရပ်တွေအကြောင်းကိုတော့ဒေါက်ခင်ဆိုဝင်းပြောပြခဲ့တာပါ။အခုရှမ်းပြည်နယ်ကပိုင်တဲ့အငင်းပွားမှုဖြစ်နေတဲ့တန်ကာရော်ရီဘက်ကိုအလှည့်ပေးပါရစီရှင်။ရှမ်းပြည်နယ်မြောက်ပိုင်းမှာကျောင်းပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်ပြီးတော့တန်ကာရော်နှစ်ပါးကိုဖမ်းဆီးထိန်သိမ်းထားပါတယ်။အမှုဖြစ်နေတဲ့ကျောင်းတိုက်ကိုလည်းချိတ်ပိတ်ဖို့ရှိပြီးလုံခြုံရေးချထားတယ်လို့သိရပါတယ်။ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်တာချီလေးမြို့တီရိမင်္ဂလာဆန်ဆိုင်ကျောင်းတိုက်ကကျောင်းနိုင်ဆရာတော်နဲ့တိုက်အုပ်ဆရာတော်နှစ်ပါးကိုရှမ်းတန်ကတမကပိုင်ကျောင်းအားနှစ်ပါးပိုင်ကျောင်းအဖြစ်စာချုပ်အထုလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ရှမ်းတန်ကတမကအဖွဲ့နဲ့မြို့နယ်သာသနာရေးအဖွဲ့ဝင်တွေအနာပိုင်တွေကဖမ်းဆီးပြီးတဲ့နောက်လူဝစ်လဲပြီးကျိုင်းတုံအချုပ်ကိုပို့လိုက်တယ်လို့သိရပါတယ်။တီရိမင်္ဂလာဆန်ဆိုင်ကျောင်းတိုက်ကိုလည်းချိတ်ပိတ်ဖို့ပြင်ဆင်နေပြီးလုံခြုံရေးများနဲ့စောင့်ကြပ်မှုတွေလည်းရှိနေပါတယ်။တီရိမင်္ဂလာဆန်ဆိုင်ကျောင်းတိုက်ကဆရာတော်ဖြစ်တဲ့တက်တော်50ကျော်နဲ့ဝါတော်40နီးပါးရှိတဲ့ဆရာတော်ဗဒ္ဒနနရိန္ဒနဲ့တက်တော်30ကျော်ဝါတော်10ဝါကျော်ရှိတဲ့တိုက်အုပ်ဆရာတော်ဗဒ္ဒနပညာသီရိတို့ကိုနှစ်ပါးပိုင်ကျောင်းအဖြစ်စာချုပ်အထုလုပ်ဆောင်တယ်ဆိုပြီးဆွဆွဲချက်နဲ့ဩဂတ်လ6ရက်နေ့ကဖမ်းဆီးခဲ့တာပါဖမ်းဆီးသွားတာကတော့ဆရာတော်တွေအတုပတစ်ခုကိုတွားရောက်စင်မှာဖမ်းဆီးခဲ့တာဖြစ်ပြီးတစ်ချိန်တည်းမှာပဲကျောင်းတိုက်ကိုဝင်ရောက်စီးနှင်းပြီးရှာဖွေမှုတွေလုပ်ခဲ့ကြောင်းလက်ရှိကျောင်းတိုက်မှာကြံနေတဲ့ဦးစင်းတပါးကမိန့်ပါတယ
်အတုပကိုတွားရင်လည်းအဲ့ဒါဟိုဒီကြမ်းမှာရှိတဲ့ဆရာမှာအတုပကိုဆောင်းရင်းမြို့နယ်တော်နိုင်မှုနဲ့အဲတောင်ကြီးရပင့်လာတဲ့ပမာဦးဆင်းနှပါရဲ့ကားပေါ်ဆင်းလာပြီးတဲ့ဆရာတော်ကိုညာခေါ်တော့တာပေါ့ဥက္ကဋ္ဌဆရာတော်တွေရောက်နေအဲ့ဒါနည်းနည်းဆွေးမေးဆရာရှိလို့အဲအကြောင်းကိုပြန်ကြွပါအောင်အဲ့လိုချောက်ပြီးတော့ဆရာတော်ကိုခေါ်တော့ပြီးတော့နောက်အဲကမ္မထမှာပေါ့ဒီအကြောင်းမှာအတင်းအတမလူဘုတော်ချုပ်
ရဲအာဏာပိုင်တွေဝင်ရောက်စစ်ဆေးရှာဖွေချိန်မှာတော့ဥပဒေနဲ့မလွတ်ကင်းတာတွေဘာမှမတွေ့ရဘူးဆိုပြီးကျောင်းကတန်ဃာတော်တွေကဆိုပါတယ်။တာချီလေးမြို့ကရဲစခန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့ဖြေချားခွင့်မရှိကြောင်းအခုလိုညင်းပါတယ်။ဟိ
ုကလေကျွန်တော်ပြောပြခွင့်မရှိပါဘူးခင်ဗျာနော်။
ဒီနောက်မှာတော့ကျောင်းမှာကြံခဲ့တဲ့တန်ဃာတော်တွေမြို့မိမြို့ဖတွေကိုကျောင်းတိုက်ချိတ်ပိတ်ရေးနဲ့ပတ်သက်လို့ရှမ်းတန်ဃာတမကအဖွဲ့ကဆရာတော်ကဖိအားပေးမှုတွေလုပ်ခဲ့ပြီးဩဂုတ်လ9ရက်နေ့ညနေပိုင်းမှာတော့ကျောင်းမှာရှိတဲ့တန်ဃာအလုံးကိုဩဝါဒခံယူဖို့ခေါ်ခဲ့ပေမဲ့တန်ဃာတော်တွေကမသွားဖို့အတွက်စူဝေးဆုံးဖြတ်ခဲ့ကြတယ်လို့ဆိုပါတယ်။လက်ရှိရှမ်းပြည်နယ်မှာသတင်းသုံးနေပြီးတန်ဃာတော်တွေဖမ်းဆီးခံရမှုကိုမျက်မြင်တွေ့ရှိခဲ့ရတဲ့သခိုင်းတိုင်းရင်းမာပင်ခရိုင်ကအရှင်အာနိတ္တရကတော့အခုလိုမိန့်သွားပါတယ်
။အကြောင်းပြချက်မှမရှိဘဲနဲ့ဒီရှင်ချင်းဂိုင်းဝင်တန်ဃာအကြောင်းကိုသူ့အကြောင်းအဖြစ်သူကနေနဲ့လက်ကြပြီးတော့စာချုပ်ချုပ်ဆိုတဲ့ချုပ်ဆိုတာနေနဲ့ဝင်ရောက်စီးနင်းပြီးတော့ချက်ချင်းလူထွက်ခိုင်းချက်ချင်းညာရင်းရဲ့ထောင်ကိုကြိုင်လို့ထောင်ကိုပို့လိုက်တာတော့ဒါမတရားလို့တော့ဦးဇင်းတို့တန်ခါပကတော့ရှူတော့ကတော့ဒါတော့ညင်းတာလေ
စာချုပ်အထုလုပ်တယ်ဆိုတော့ဆွဆွဲခံနိုင်ရတဲ့ကျောင်းအလှူတော်စာတန်းထဲမှာတော့လက်ရှိဖမ်းဆီးခံနိုင်ရတဲ့ကျောင်းနိုင်ဆရာတော်ဗဒ္ဒနနရိန္ဒကိုကျောင်းဆောက်လုပ်ပေးတဲ့အလှရှင်လေးဦးကလက်မှတ်ထိုးပြီးလှူဒန်းကြောင်းရေးသားဖော်ပြထားပါတယ်တန်ဃာတော်တွေနဲ့အတူရှိနေတဲ့ယက်မိယက်ဖတူကတော့ကျောင်းကိုချိတ်ပိတ်ဖို့အတွက်ကြိုးစားနေတာတွေကိုယက်မိယက်ဖတွေအနေနဲ့လက်မခံနိုင်ကြောင်းပြောပါတယ်
။တရားဆွဲတဲ့လူကဆွဲပြီးပြီခံလဲရတဲ့ကိုတော်နှစ်ပါးကသူ့ရဲ့ဖြည့်ရှင်းချက်ထွက်မှာဒါသူတို့မှားတယ်မှာဒါကျွန်တော်တို့ကဒါမှားတယ်ယူဆတာပေါ့အခုကဆွဲတုံးပဲရှိတယ်သူ့ကိုတရားခံလို့လည်းပြောလို့မရပြစ်မှုကျူးလွန်တယ်လို့လည်းပြောလို့မရဘူးချက်ရှိဖြစ်နေတာမှာကျွန်တော်တို့ကဒီရက်ကွက်ထဲယက်မိယက်ဖအနေနဲ့ဖြစ်စေချင်တာအခုကဒီနှစ်ပါးကိုလည်းသူတို့ကခေါ်သွားပြီးပြီးအေးအေးယူသွားအေးအေးယူဖို့လုပ်နေတယ်။ပြည့်စစ်ကျောင်းမှာနေတဲ့တန်ဃာတော်လေးတွေကိုရင်လေးတွေရှိတာကိုသူတို့ကဒီနေ့ချိတ်လာပြိမ့်မယ်ဆိုတော့လက်မဒါတော့လက်မခံဘူး။သူတို့ကတော့ဒီနေ့တော့ခေါ်ပြီးရှင်းပြတာကတော့လွန်ခဲ့တဲ့45နှစ်လောက်ကအရင်ဖုန်းကြီးခဲ့တဲ့ခေတ်တုန်းကသူကချမ်းတမကညာအဖွဲ့ကိုအထားတယ်လို့ပြောတယ်။အဲ့ဒီချမ်းအဖွဲ့ကိုအထားတယ်လို့ပြောတယ်။ဒါပေမဲ့ဖေးစစ်ဆဲဒီလာတော့ဒီဟာအတ္တမအတ္တဆိုတာနောက်အောင်လူတွေလည်းမသိဘူးဒီကြားထဲမှာလည်းသူတို့ဘာခိုးမှဒီကြောင်းကိုလည်းလာမပြောဘူးအတီတို့ဒီကြောင်းရတိုးတက်လာတယ်ကြီးမားလာတယ်ဒီဆရာတော်ကြီးရောက်လာမှဒီဖွင့်ဖြိုးလာတယ်ဆိုတဲ့အချိန်မှာဆရာတော်ပြင်းပြင်းထန်ထန်ချပြီးတော့မှသူတို့ကဒီလိုအမှုမျိုးဆင်ပြီးလှုပ်လာ
လက်ရှိမှာတော့ရှမ်းတန်ကတမကအဖွဲ့ကိုတော့ဆက်သွယ်လို့မရခဲ့ပါဘူးအခုလိုမျိုးဆရာတော်နှစ်ပါးဖမ်းဆီးခံရတဲ့အပြင်ချိတ်ပိတ်တာမျိုးတွေလုံမှာကိုတော့ကျောင်းမှာလက်ရှိရှိနေစေတန်ကအပား40လောက်နဲ့ကျောင်းကိုလှူဒန်းခဲ့တဲ့ရမရဖတွေကလက်မခံနိုင်တဲ့အတွက်ရန်ကုန်ကဗဟိုတန်ကမဟာနိုင်ရကအဖွဲ့ကိုအတနာခံတောင်းဆိုထားတယ်လို့လည်းပြောပြပါတယ်ညနေ9နာရီခန့်အချိန်မှာတော့မြို့နယ်နဲ့ခရိုင်အာနာပိုင်တွေကအဲ့ဒီကျောင်းတိုက်ကတန်ခါခုနှစ်ပါးခန့်ကိုလည်းထပ်မံပြီးတော့လာရောက်ခေါ်ဆောင်သွားတယ်ဆိုပြီးကျောင်းမှာကြံခဲ့တဲ့ဦးစင်းတွေကပြောပြပါရရှင်
မအေးအေးမှပြောပြခဲ့တာပါရှင်အခုတခါတော့အာရှစီးပွားရေးအခြေအနေကိုအလှည့်ပေးပြစီမြန်မာနိုင်ငံအပါအဝင်အာရှပစိဖိတ်ဒေသတိုင်းပြည်တွေကအစိုးရတွေအနေနဲ့အခွင့်အစနစ်ပြုပြင်ပြောင်းလဲဖို့ဝင်ငွေမညီမျှမှုအထူးသဖြင့်အလုပ်လက်မဲ့လူငယ်တွေရဲ့ပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့လိုအပ်ချက်တွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေကလည်းအားနည်းနေဆဲဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာတစ်တစောင်းကဖော်ပြခဲ့ပါတယ်။စီးပွားရေးအကောင်းလာမယ်လို့ခန့်မှန်းထားတဲ့မြန်မာနိုင်ငံအနေနဲ့တစ်ချိန်တည်းမှာစိန်ခေါ်မှုတွေလည်းရှိနေတယ်လို့စစ်တမ်းမှာဖော်ပြထားတာပါ။ VOA သတင်းတောက်ရွန်ကော်ပင်ရဲ့သတင်းပေးပို့ချက်နဲ့အတူကိုအောင်လွင်ဦးကပြောပြပေးမှာပါရှင်။
ဆက်မှုထွန်းကားတဲ့နိုင်ငံကြီးတွေကစီးပွားရေးကျဆင်းမှုတွေဟာအာရှပစိဖိတ်ဒေသရဲ့ဖွံ့ဖြိုးမှုတွေကိုပါရပ်ကန့်နေတဲ့အကြောင်းကုလသမဂ္ဂအာရှပစိဖိတ်ဆိုင်ရာစီးပွားရေးနဲ့လူမှုရေးရာကော်မရှင် UNS ကပြည်အစီရင်ခံစာကဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှငွေကြေးဆိုင်ရာမူဝါဒတွေကိုပြန်လည်တင်းကျပ်လာနေတာတွေကဖွံ့ဖြိုးဆဲတရုတ်နဲ့အိန္ဒိယနိုင်ငံတွေအပေါ်ရပ်ကန့်လာမဲ့အလားအလာတွေရှိနေတယ်လို့တင်းကျပ်တဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကြောင့်ပြပတင်ပို့မှုတွေလည်းအားနည်းလာနေတာပါ။အာရှပစိဖိတ်ဒေသရဲ့ဖွံ့ဖြိုးမှုနှုန်းဟာဖြန့်မြတ်9,800ခန်းနှုန်းသာရှိမယ်လို့ခန့်မှန်းထားတဲ့အတွက်လဲဒါကဘာတော်မှာဗန္နယိအချက်တွေနဲ့ကြုံခဲ့ရတဲ့2008ခုနှစ်မတိုင်ခင်တုန်းကအခြေအနေမျိုးမှသာရှိနေသေးပဲလို့ UNS ကပြည်အမှုဆောင်အရာရှိရှမ်ရှက်အက်တာကပြောပါတယ်ဒီလိုပုံစံမျိုးနဲ့အလုပ်လက်မဲ့ပြဿနာအထူးသဖြင့်လူငယ်တွေကြားအလုပ်ကံရရှိနိုင်ရေးဖန်တီးပေးနိုင်မှုမလွယ်ဘူးလို့လည်းသူကသုံးသပ်ပါတယ
် There are some worries for one the growth is subpar when you compare it with the pre-crisis period.
ဆုံးရင်စရာတွေရှိပါတယ်တခုကတော့အကြက်တဲကာလမတိုင်ခင်တုန်းကတိုးတက်မှုနှုန်းပိုးပြီးများခဲ့တာနဲ့ရှင်မဲဆိုရင်နှိမ့်ကျနေစေဖြစ်တာကိုတွေ့ရမှာပါတိုးတက်မှုနှုန်းအားကောင်းနိုင်တဲ့အလားအလာတွေရှိနေတဲ့ဒေတာတခုအနေနဲ့အလောက်ကန်ရရှိရေးနဲ့တခြားပြဿနာတွေကိုဖြေရှင်းနိုင်ဖို့ဒီတဲ့ပိုးပြီးဖွံ့ဖြိုးမှုတွေအားကောင်းဖို့လိုနေတာကတော့ရှင်းပါတယ
်လူငယ်တွေအလုပ်လက်မဲ့ဖြစ်နေရတဲ့ကိစ္စကတော့ဒေတာတွေမှာအဓိကပြဿနာဖြစ်နေရှိနေသေးပါအာရှပစိဖိတ်ဒေသကအသက်15နှစ်ကနေ24နှစ်ကြားလူငယ်အမျိုးသားနဲ့အမျိုးသမီးဦးရေ918သန်းနီးပါးအတွက်ပညာရေးနဲ့ကျွမ်းကျင်မှုဆိုင်ရာသင်တန်းတွေကျန်းမာဒန်းတူညီမျှမှုရှိရှိခန်းစားနိုင်မဲ့အလောက်ကန်ဈေးကွက်တွေကိုဖန်တီးပေးနိုင်မှုလည်းလိုအပ်နေတယ်လို့အစိုးရခန်းစားကဖော်ပြထားပါတယ်အိန္ဒိယနိုင်ငံမှာတော့စီးပွားရေးကိုအသားပေးမဲ့ဝန်ကြီးချုပ်တဲ့နရင်ဒရာမိုဒီအစိုးရတက်လာပြီးနောက်မှာဖွံ့ဖြိုးမှုတွေအနည်းငယ်တိုးလာနိုင်တယ်လို့ခန့်မှန်းထားပြီးဒီနှစ်အတွက်ဖွံ့ဖြိုးမှုနှုန်းဟာဖြန့်မြ 9,500 ခန်းလုံးရှိမယ်လို့လည်း UNS ကပြောပါတယ်။ဒါပေမဲ့လည်းအိန္ဒိယအစိုးရအနေနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကန့်သတ်ချက်တွေဘျူရိုကရေစီကျိုးနီစနစ်တွေကိုရှော့ပေါ့ဖို့လိုအပ်နေစေဖြစ်တဲ့အကြောင်း UNS ကအမှုဆောင်ရာရှိအက်တာကပြောပါတယ
်။ India needs to open up as much as possible. India needs to welcome more foreign
အိန္ဒိယအနေနဲ့တက်နိုင်တဲ့လောက်ဖွင့်ပေးဖို့လိုပါတယ်။ပြည်ရင်းပြည်ပရင်းနှီးမြှုပ်နှံမှုတွေကိုပိုပြီးလက်ခံဖို့လိုတာပါ။ထိရောက်မှုမရှိဘဲနှစ်ပေါင်းများစွာကျင့်သုံးလာခဲ့တဲ့ကင်းလွတ်ခွင့်ယူရတဲ့စနစ်ကိုလည်းပြင်ဖို့လိုပါတယ်။ရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒတွေမှာပွင့်လင်းမှုမြင်သာမှုကြိုတင်ခံမှန်းနိုင်မှုတွေဟာလည်းအမတန်ကိုအရေးကြီးပါတယ
်။ကုလသမဂ္ဂရဲ့အစီရင်ခံစာတင်မှာတော့အာရှကစီးပွားရေးအင်အားကြီးတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာဒီနှစ်မှာ9,900ခန်းလုံးရှိမယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့လည်းအင်ချမ်းမြေလုပ်ငန်းတွေမှာအလွန်အကျွံရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာနေတဲ့အတွက်တရုတ်နိုင်ငံရဲ့စီးပွားရေးမှာပြဿနာတွေပေါ်လာနိုင်တဲ့ NDA ကိုလည်းစိုးရိမ်နေကြတာပါ။ UNSK အမှုဆောင်ရရှိအက်တာကတော့စီးပွားရေးမှာထိ ंछ ုပ်တဲ့မူဝါဒတွေကျင့်သုံးနေတဲ့တရုတ်နိုင်ငံရဲ့အခြေအနေဟာအလားအလာကောင်းနေပေမဲ့ဒီတက်ပိုနှေးကွေးလာမယ်ဆိုရင်တော့စိုးရိမ်ရတယ်လို့သတိပေးပါတယ
်။ China has been able to intervene when required to stimulate the economy.either for domestic reasons or keeping the global economy going
စီးပွားရေးပြန်လဲနိုးထလာအောင်လုပ်ဖို့လိုတဲ့အချိန်မျိုးမှာပြည်တွင်းလိုအပ်ချက်အရာပဲဖြစ်ဖြစ်ကမ္ဘာစီးပွားရေးဆက်လက်လဲပတ်နိုင်ဖို့ပဲဖြစ်ဖြစ်တရုတ်အစိုးရကဂျန်းဝင်ပြီးဆောင်ရွက်နိုင်ခဲ့တာတွေရှိပါတယ်ဒါကြောင့်လည်းလက်ရှိအစီအစဉ်တွေဟာအတော်လေးကိုကြိုးကြောင်းစီလျော်မှုရှိတယ်လို့ထင်ပါတယ်ဒါပေမဲ့တိုးတက်မှုတွေဒီထက်ကျဆင်းလာမယ်ဆိုရင်တော့စီးပွားရေးအင်အားကြီးမားတဲ့တရုတ်နိုင်ငံအတွက်စိုးရင်စရာတွေလည်းရှိပါတယ်
ဒီနှစ်မှာစီးပွားရေးဖွံ့ဖြိုးမှုနှုန်း 9,800 ခန်းလုံးရှိမယ်လို့ခန့်မှန်းထားတဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့နှစ်ကငွေကြေးဖုံးပွားမှုနှုန်း 9,800 ခန်းလုံးကနေဒီနှစ်မှာ 6,600 ခန်းလုံးထိတိုးလာနိုင်တယ်လို့လည်းအစိုးရခန်းစာကဖော်ပြခဲ့တာပါ။တဘာတန်ငွေပြပတင်ပို့မှုတွေနဲ့စိုးရင်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုတွေကမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကိုတွန်းအားပေးခဲ့ပေမဲ့ဒီနှစ်မှာတော့ဆက်သွယ်ရေးအထည်ချုပ်စတဲ့ဝန်ဆောင်မှုနဲ့ကုန်ထုတ်လုပ်ငန်းတွေကိုပါဝင်ရောက်လာနေပြီလို့လည်းပြောဆိုထားတာပါ ဒါပေမဲ့လည်းကျေးလက်ဒေသမှာလက်စမီမရနိုင်သေးတာ၊ဘဏ်လုပ်ငန်းနဲ့ငွေအရင်းနှီးမရနိုင်သေးတာ၊တယ်လီဖုန်းဆက်သွယ်မှုတွေမှာဆိုရင်လည်းကဘာမှာအနှိမ့်ချဆုံးစျေးဝင်ဖြစ်ရှိနေသေးတာတွေဟာစီးပွားရေးဖွံ့ဖြိုးမှုအတွက်အဓိကစင်ခေါ်မှုတွေဖြစ်ရှိနေတုံးပဲလို့လည်း UNS ကပြည်အစိုးရအခါစားကဖော်ပြထားပါတယ်ခင်ဗျာ။
မြန်မာပါအဝင်အာရှနိုင်ငံတွေရဲ့စီးပွားရေးအလားအလာနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာတဲ့အကြောင်းကိုအောင်လွင်ဦးပြောပြသွားတာပါအခုတခါတော့ဩစတြေးလျနိုင်ငံမှာ AIDS ညီလာခံလာတက်တဲ့ကိုယ်စားလှယ်တွေကတချို့ရဲ့နိုင်ငံရေးခုလွန်ခွင့်တောင်းခံမှုအကြောင်းကိုပြောပြပေးပါဦးမယ်မဲလ်ဘုန်းမှာကျင်းပနေတဲ့အကြိမ်20မြောက်နိုင်ငံတကာ AIDS ညီလာခံတက်ရောက်လာကြတဲ့ကိုယ်စားလှယ်တွေက20လောက်ဟာဒီဩစတြေးလျမှာနိုင်ငံရေးခုလွန်ခွင့်တောင်းခံလိုက်ကြပါတယ်အများစုကအာဖရိကတိုက်ကဖြစ်ပြီး HIV ပိုးရှိသူတွေနဲ့ထိတွေ့ဆက်ဆံလုပ်ကိုင်နေရတဲ့အတွက်သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်မှုရှိနေတဲ့အကြောင်းစစ်တနီကနေ VOA သတင်းတောက် Phil Massa သတင်းပေးပို့ထားပါတယ်အပြည့်စုံကိုတော့နန်းလောင်ကပြောပြပေးမှာပါရှင်
ဒုက္ခတဲ့အဖြစ်တောင်းခံလာတဲ့အစ်ချင်းလာခံတက်ရောက်လာတဲ့ကိုယ်စားလှယ်အများစုကတန်ဇန်နီးယား၊ယူဂန်ဒါနဲ့အီသီယိုးပီးယားနိုင်ငံတွေဖြစ်ပါတယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းကအစ်ချင်းလာခံကိုနိုင်ငံတကာကိုယ်စားလှယ်ပေါင်းထောင်ကြီးတက်ရောက်လာကြတာပါ။ဇူလိုင်လ25ရက်နေ့ကညီလာခံပြီးဆုံးခဲ့ပါတယ်။သူတို့ရဲ့ဗီဇာသက်တမ်းတွေလည်းတချို့ကရက်လွန်နေပြီးတချို့ကတော့မကြခင်ရက်လွန်တော့မှာပါ။ Asylum Seeker Resource Center ပြောခွင့်ရသူလည်းဖြစ်ဒုက္ခသည်များအရေးဆောင်ရွက်ပေးနေသူလည်းဖြစ်တဲ့ Pamela Carr ရဲ့အဆိုအရနိုင်ငံရေးခုလုံးခွင့်တောင်းဆိုလာသူတွေဟာသူတို့နေရပြန်ရင်တရားစွဲဆိုခံရနိုင်မှုနဲ့အသက်ခံရနိုင်တဲ့အရေးစိုးရိမ်မှုတွေရှိနေတယ်လို့ဆိုပါတယ
် They delegates who come from countries where to work in the AIDS field
ဒီလူတွေကအသက်အန္တရာယ်စိုးရိမ်ရတဲ့ AIDS လုပ်ငန်းခွင့်အခြေအနေတွေနဲ့လောက်ကိုင်းနေရတဲ့တိုင်းပြည်တွေကနေညီလာခံတက်လာတဲ့ကိုယ်စားလှယ်တွေပါခမန်းကြည့်ရတဲ့လောက်ကတော့အချို့လူတွေကဩစတြေးလျနိုင်ငံမှာဒုက္ခတွေအဖြစ်တောင်းခံပြီးရုန်းကန်နေထိုင်ဖို့စဉ်းစားထားကြပုံရပါတယ်ရှင
်။ဒုက္ခတွေအဖြစ်တောင်းခံလာလို့ထဲမှာတန်ဇန်နီးယားကတယောက်ကလူသိမခံခြင်းပဲလက်တလုံးမှာ AIDS ရောဂါတွေအဘိနိစင်လို့ခေါ်တဲ့အဖျူရောင်ဆွဲရောဂါခံစားနေရတဲ့ကလေးငယ်တွေနဲ့လောက်ကင်နေရတဲ့သူ့ရဲ့လောက်ကင်အတွက်အသက်အန္တရာယ်ချိန်ချောင်းမှုတွေဆက်တိုက်ခံနေရတယ်လို့ဆိုပါတယ်။Albinism ဆိုတာတော့မြန်မာလိုဆိုရင်ခန္ဓာကိုယ်ပေါ်ကအရေးပြားတွေအကွက်လက်အယောင်ပြောင်းတာစပင်းအယောင်နဲ့မျက်လုံးအယောင်တွေပြောင်းသွားတဲ့လက္ခဏာတွေရှိပါတယ်။အာဖရိကအရှေ့ဘက်ပိုင်းကအချို့ဒေသတွေကဒီယောဂါရှင်တွေမှာထူးခြားဆန်းကျင်တဲ့တကူတွေရှိတယ်လို့ယုံကြည်မှုတွေရှိနေပြီးယောဂါတွေရဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေရောင်းချတာမျိုးတွေရှိနေပါတယ်။မနစ်ကကုလသမဂ္ဂရဲ့အဆိုအရတန်ဇန်နီးယားလိုနိုင်ငံမှာ Albino ယောဂါတွေဟာတပ်ဖြတ်ခံရနိုင်တဲ့အန္တရာယ်ရှိနေတယ်လို့ဆိုပါတယ်။
After I came in here, I phoned my wife and she told me that there's a certain people came home, but she didn't recognize them.
ဒီကိုရောက်ပြီးတာနဲ့ကျုပ်မိန်းမကိုတယ်လီဖုန်းဆက်တော့အင်ကိုသူမသိတဲ့လူတချို့ရောက်လာပြီးကျုပ်ကိုချိန်ဆကြတယ်လို့ပြောတယ်ဗျ။နောက်ပြီးကျုပ်ကိုတွေ့ရင်လက်ဆက်တုံးပြစ်မယ်လို့ဆိုတယ်။ကျုပ်ကိုမတွေ့ရင်တော့ကျုပ်မိသားစုကိုဇဝင်ချုပ်ပြစ်နိုင်တာပေါ့ဗျာ။ကျုပ်သိရသလောက်ဆိုရင်တော့ဩစတြေးလျကလူအခွင့်အရေးနဲ့ပတ်သက်ပြီးဂုဏ်သတင်းကြော်ကြားလေတော့ဒီမှာခုံလုံခွင့်တောင်းရတာပေါ့။
လွလခွင့်နဲ့အသက်အန္တရာယ်အတွက်ချင်းချောက်ခံနေရတဲ့အခြေအနေရှိနေတဲ့နိုင်ငံရေးခုလုံခွင့်တောင်းခံသူတွေကိုသူတို့ရဲ့နိုင်ငံရေးပြန်မပို့ရေးသဘောတူထားတဲ့နိုင်ငံတွေထဲမှာဩစတြေးလျကအဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့လည်းဩစတြေးလျနိုင်ငံတွင်းမှာဆက်လီတွေနဲ့အဆက်မပြတ်ရောက်ရှိလာတဲ့ဒုက္ခသည်တွေရဲ့အရေးနဲ့ပတ်သက်ပြီးဒီလူတွေရဲ့တရားဝင်မှုမဝင်မှုအပေါ်ခိုက်တွဲဖြေရှင်းနိုင်ရေးအတွက်ဆွေးနွေးညှဉ်းခုံနေရတာပါ။ဩစတြေးလျအနာပိုင်တွေကတော့ဆက်လီတွေနဲ့ရောက်လာကြသူအများစုကစီးပွားရေးကြောင့်ရွှေ့ပြောင်းလာသူတွေတာဖြစ်ပြီးနိုင်ငံရေးခုလုံခွင့်တောင်းတဲ့ဒုက္ခသည်တွေမဟုတ်ဘူးလို့ပြောဆိုနေပါတယ်။ဩစတြေးလျလူဝင်မှုကြီးကြပ်ရေးတွေရဲ့အပြောအရနိုင်ငံရေးခုလုံခွင့်တောင်းခံလာသူတွေကိုသူတို့ရဲ့ခုလုံခွင့်တောင်းခံနိုင်ခြင်းရှိမရှိပေါ်မူတည်ပြီးတရားဥပဒေအရစဉ်းစားသွားမယ်လို့ဆိုပါတယ်။
နောက်လောင်ပြပြသွားခဲ့တာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ burmese@voanews.com ကိုလည်းပေးပို့နိုင်ပါတယ်တယ်လီဖုန်းနံပါတ်ကတော့1-2923822555ဖြစ်ပြီး faxman နံပါတ်ကတော့1-2923822555ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို ိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဩဂုတ်လ9ရက်ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးနားဆင်ရမယ့်ည10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16လိုင်းဒိုမီတာ25 32 50 24နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေတဲ့အရင်ဆုံးကျမ်းမာရေးအစီအစဉ်ကိုနားဆင်ရမှာဖြစ်တယ်လို့မြန်မာအရေးတုံ့တက်ချက်နဲ့အတူတိုင်းရင်သတင်းလွှာမှာတော့
ဘာလဲလာပြကြတော့တို့ကခင်းဖို့ဆိုမှလူတူ6000ပေးတယ်ဒါပေမဲ့ခုဇူလိုင်လနဲ့ခုဩဂတ်စ်လတော့မရတော့ဘူးလို့ပြောတယ
်။မန်ဝင်းကြီးစကန်ကကချင်နှစ်ချင်းခရီးရန်အတင်းချုပ်အဖွဲ့ဝင်ဒေါ်နန်2ပြောပြသွားတာကိုလည်းတိုင်းရင်သတင်းလွှာမှာနားဆင်ရပါမယ်။အရင်ဆုံးတော့ကျမ်းမာရေးခန္ဓာနဲ့စားပါမယ်ရှင်။ဒီတစ်ပတ်မှာတော့ကိုဝင်ဆောင်စင်ဘလူးနေထိုင်ပြုမှုတင်တယ်လဲဆိုတဲ့အပိုင်းနှစ်ကိုတင်ပြပေးမှာပါ။ကိုဝင်ဆောင်စင်အထူးသဖြင့်ပက်လက်နေမှုကြောင့်သွေးပြန်ပေါ်မှုကြပြီးတော့မိခင်ရောကလေးပါထိခိုက်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြတာပါ။ဘာကြောင့်လဲ?ဘလို့ပြဿနာတွေကြုံတက်လဲ?ဒီပြဿနာတွေကိုဘလို့ကာကွယ်နိုင်တယ်လဲဆိုတာတွေကိုစေးတက္ကသိုလ်တင့်နဲ့ဗဟိုအမျိုးသမီးစေးယုံတာဖွားမီးရဲ့ပညာဌာနပမောက္ခဌာနမှူးဒေါက်တာမြတ်တီတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมคดาตาญาติดาครับอมยตมี้ฤณีเนกูวินซองเซนมาดีอณีทายเนี่ยปัดแตกพี่รอซองยันชายันนี่ပြောเกเรในญามาพี่เกเรตะคอกตรงอ่ะค้าเนี่ยซี้กုံซี้แซนาราနောက်ต้วยเปญนาเนราจอมมุลุคลีถั่วต้วยปู้หมู่กูที่ไข่เซนไนดาตะชู่กูပြောเกจาเรบ่เสียมาเนาะดีตะคอกตรดีต้วยปู้หมู่ปยัตนาจอมคลีย้อมิกินกูบาที่ไข่เนเรอณีทาฤกูสับပြောจาอ๋อเสียมาเอง
อะแลอณีทาบ่အဲ့လည်းအနေထားကြတော့ပြည်အထူးသဖြင့်ကိုဝင်ငါလာကြော်သွားရင်တအိမ်ကလည်းချက်အချက်ပြုတော့ရောက်လာပြီပေါ့ခလေးရောတအိမ်ရောပေါင်းပြီးတော့နောက်ပဲကြောရူးရဲ့ရှိမှရှိရဲ့ဒီသွေးပြန်ကြောရဲ့သွေးလျှော့ကြောရဲ့ရှိရဲ့ကြီးဆုံးသွေးကြောရူးပေါ့အဲ့ဒီသွေးပြန်ကြောနဲ့သွေးလျှော့ကြောခလေးနဲ့တအိမ်ကဖိတာပေါ့ဖိတော့သွေးလျှော့ကြောရဲ့နံရံကထူရဲ့ဆရာရဲ့သွေးပြန်ကြောရဲ့နံရံပါပါလေးရဲ့ဖိလိုက်တော့ပြားသွားတာပေါ့ပြားသွားတဲ့ခါကျတော့မတည့်ရလို့ထိုင်လို့ခြေောက်ကသွေးမပြန်နိုင်တဲ့လူဆိုခြေောက်အောက်ပိုင်းကသွေးကမပြန်နိုင်အဲ့လေအဲ့လိုသူ့မပြန်နိုင်တာပူဆူတာပေါ့နှလုံးကိုတွေးရောက်တာနေတယ်သူ့ပြန်ထွက်တာလည်းနေတယ်သူ့ပေါင်ကြားတယ်ခလိရှိတူသွားတာနေတယ်ဒါမှမဟုတ်ပက်လက်လုံးဝမအိပ်တဲ့ကိုဝင်တယ်ရာ
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီသွေးပြန်မှုနေတာကြောင့်နောက်ထပ်ပြဿနာတက်စရာရှိသေးလား
ကျွန်မတို့မွေးဖွားနေတဲ့ကာလမှာတော့ပက်လက်အနေထားနဲ့မမွေးစီချင်ဘူးအဲ့လိုမွေးလိုက်ရင်ခလိရှိတူသွားတွေးလာကြသွားတဲ့အတွက်ကြောင့်မလို့နာရီပိုင်းမိနစ်ပိုင်းအတွင်းမှာခလိကမွန်းသွားတတ်ပါတယ်ဘာလဲကြောင့်ကျွန်တော်တို့မွေးရအောင်မှာနှာခေါင်းရင်းကိုထောင်ထောင်လေးပေါ့ထားတယ်ဘုံမဟုတ်ဆိုလို့ရှိရင်ကြိုက်တဲ့ position မှာပက်လက်နေထားတော့မဟုတ်ဘူးမွေးကြတော့ဥမာခွဲပြီးမွေးမယ်ဆိုရင်တော့မှခွဲတဲ့အချိန်မှာပက်လက်ဆန်းဆန်းကြီးမထားပါဘူးဘယ်ဘက်ကို15ဒီဂရီလောက်ပြေဖို့ကိုဆောင်းထားပြရပါတယ်ဒါမှကျောစစ်ရိုးပေါ်တက်တဲ့ဖီကမရောက်ဘူးပေါ့နော်အဲ့လိုပက်လက်ကြီးတက်တဲ့ထားရင်ဥမာသွေးပေါင်ကျတဲ့အချိန်မှာခါးစစ်ရိုးကိုထုံစေးထိုးတဲ့အချိန်နဲ့တိုက်ဆိုင်သွားပြီးရင်သွေးပေါင်ဘုံနဲ့ပြုတ်ကျရင်အလုံးကုန်ချက်တော့တတ်ပါတယ်။ဒါကြောင့်မို့လို့အဲ့ဒါတွေသိအရေးကြီးပါတယ်။အဲ့တော့ပက်လက်အနေထားနဲ့ကတော့လုံးဝမနေသင့်ပါဘူး။အဲ့တော့ပက်လက်အနေထားကိုလည်းပြီးခင်ကရေလို့ရှိရင်အသက်ရှူရလဲကြက်ပါတယ်။သူတို့ကသူတို့မနေနိုင်ကြဘူးပေါ့နော်။ဒါပေမဲ့တစ်ခါတစ်ခါကြတော့လည်းနေပါများရင်သူ့ဟာသူနေလို့ရောရလာပဲ။ရလာပြီးတော့သူပက်လက်နေကြတယ်။အသက်ရှင်ချက်တော့ချက်သေးဒါပေမဲ့ကျွန်မပက်လက်နေ။ဘာလို့လို့ပြောလို့ရှိရင်ကကျွန်မကလေးကပေးဆောင်အိတ်လို့ရှိရင်လည်းကလေးကအရင်ကံလာလေတဲ့သူပြီးဆောင်အိတ်ရင်းနဲ့ခလေးကိုဖိမိမှာဆိုရဲသူနာလို့လားမသိဘူးအရန်ကံနေလေတဲ့ကြောင့်ခလေးဖိမိမှာဆိုလို့ကျမပဲအပင်မှန်းခံပြီးပက်လက်အိတ်တယ်တဲ့ဆိုတော့သူတို့တွေးတာပြီးဆောင်အိတ်လိုက်တော့ဘိုင်းနိုင်ရနဲ့ကြမ်းမြင်နဲ့ထိတဲ့နောက်ကြတဲ့နဲ့ထိတယ်ထိတော့ခလေးတိုးတာကိုသူသိတယ်ပက်လက်အိတ်ရင်းတော့ပက်လက်မှာခလေးကတိုးနေပြီမဲ့လေမသိဘူးပက်လက်အနေထားနဲ့ပဲအိတ်တယ်ဒါပေမဲ့အဲ့ဒါဒီခလေးတွေဆိုးကျိုးကိုဖြစ်စေ ဒါကြောင့်ကျွန်မဒီအချက်ကိုလေးနဲ့ထားပြီးပြောချင်တာပါကိုကလေးကိုတွေးသွားပြီးလာကောင်းစီခြင်းနဲ့ကလေးကိုကြီးထွားစီခြင်းနဲ့ကိုစားသမျှသောအစာအာဟာရအလုံးစီပြီးကြောရရနေတဲ့ဆင့်ကလေးရှိကိုများများရောက်စီခြင်းနဲ့ဆိုရင်အလက်အချင်းကိုရှောင်ပါကြကြထိုင်ခြင်းကိုရှောင်ပါကြကြရက်ချင်းကိုရှောင်ပါလမ်းလျှောက်လို့တော့ရပါတယ
်ဟုတ်ကဲ့ဒါအပြင်နောက်ထပ်မိခင်အတွက်ပြဿနာရောရှိနေသလား
အလက်အိတ်တည်းကြကြထိုင်နေကြကြရှောက်နေခြေတလုံးမှာတွေးအိုင်ပါလေအိုင်နဲ့တွေးတွေကဘာတွေလဲဆိုတော့အောက်ဆီဂျင်များတဲ့တွေးတွေကတွေးလွတ်ကျွားနေပေါ်မှာတွေးပြန်ကျွားနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တွေတွေးညစ်တရားနှလုံးကိုပြန်လာပြန်လာဖို့တွေးညစ်တရားမပြန်လာနိုင်တော့ကြာတော့ခြေတလုံးထဲမှာတွေးညစ်တရားများလာတယ်များလာတဲ့အခါမှာကျွတ်တက်တယ်ဆိုတဲ့ဟာဖြစ်လာပါတယ်အတွက်တည်းဆိုတော့လေအယူရနေလို့ကျန်ဆင်းနေလို့လည်းပြောပါတယ်ဒါပေမဲ့အဓိကကတော့အောက်ဆီဂျင်နည်းတဲ့သူကြီးအိုင်နေတဲ့တော့ကြမလို့ချွတ်တက်တာပါ
ဟုတ်ကဲ့ဒီချွတ်တက်တာအတွက်ကာကွယ်ဖို့ဆိုလို့ရှိရင်ရော
ခြေစလုံးချွတ်တာကိုညှင့်လိုက်ရမယ်ဘယ်လိုညှင့်မလဲဆိုရင်ခြေမျက်စိကနေစပြီးခြေဖျားခြေဖွာကိုအပေါ်ကောတင်လိုက်ရင်ခြေစလုံးထဲမှာရှိတဲ့ဟိုချွတ်သားတွေကသွေးကြောကိုညှင့်လိုက်တယ်လို့ရှိပြီးသွေးညစ်တရအပေါ်တက်သွားပါတယ်အဲ့ခြေမျက်စိကနေစပြီးတော့ခြေပွားလေးကိုကော့လိုက်ကုတ်လိုက်အဆုံးဆုံးဆုံးရောက်တဲ့အချိန်ကော့အဆုံးဆုံးဆုံးရောက်တဲ့အချိန်ကုတ်အဲ့ဒီကျင်ကန်လေးလှုပ်လိုက်ရင်ကိုပဲဖြတ်တက်တာကြောက်သွားပါတယ်အဲ့ဒါပြင်ဖော်လာရောက်တာလေးရော့ပါတယ်ကိုဝင်းတွေရဲ့80ရာခိုင်နှုန်းကခြေတလုံးဖော်လာရောက်တာရှိပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီကိုဝင်းဆောင်စင်ပါပေါ့နော်ကြာကြာထိုင်တာတို့ထတာတို့ဒီကြကြပလက်အိတ်တာတို့ပေါ့နော်အဲ့ဒါတွေမလုတ်တာအပြင်ဆရာမရေတခြားအရေးကြီးတဲ့အချက်ကိုရှင်းအောင်လား
တော်တော်များများဖြစ်လိရှိတာကအနေအိယာထားရင်လက်ကလေးတွေလက်ဖွာလေးတွေတင်းနေခြေဖွာလေးတွေလည်းတင်းနေကြင်မောကဆင်းလိုက်ရင်ခြေောက်ကိုမြင်လိုက်ရင်တင်းနေရတဲ့ကြောင့်မလို့ကျင်းနေအဆက်လေးတွေလည်းနာတယ်လို့ပဲဆိုရတာခဏခဏဖြစ်ပါတယ်တင်းတဲ့အဆင့်တွန်သွားပြီးတချို့ဆိုထုံနေခြင်းနဲ့အဖြစ်ပြောတတ်ပါတယ်ဆိုတော့အဲ့ဒါလေဘာကြောင့်ဖြစ်တာလဲလို့ဆိုလို့ရှိရင်ခန္ဓာကိုယ်ထဲမှာကိုယ်ဝင်ရှိပြီဆိုရင်စုစုပေါင်းတွေးတာပုံမှန်ကိုယ်ဝင်မရှိတဲ့လူက5 liter ဆိုလီတာပြင်း5ပလင်းစာလောက်ရှိရင်ကိုယ်ဝင်တွေက6 liter 7 liter အထိရှိတယ်ဆိုတော့ကိုယ်ဝင်တွေကဖောင်းကားလာတတ်တယ်အဲ့ဒါဒီဖောတာတော့မဟုတ်ဘူးပေါ့တွေးရဲ့ volume များလာတာပေါ့အဲ့လိုဖောင်းကားလာတဲ့အခါမှာကြံတဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကတော့ဖောင်းလို့ရတယ်အဲ့ဒီလက်မှာဆိုရင်လက်ကောက်ဝင်လာလိမ့်မှာပေါ့လက်တုံးလုံးကြားလောက်ရှိရရွပြားရပတ်ထားတယ်။ဖုန်ကြီး၎င်းမယ်ခြေမျက်စိနားမှာလည်းလက်တုံးလုံးလေးလေးလုံးလောက်ရှိရရွပြားရပတ်ထားတယ်။အဲ့ပေါက်ထဲမှာလက်ဖွာခြေဖွာကိုသွားတယ်၊သွေးကြောတွေအာရုံကြောတွေရှိတယ်။ရှိတဲ့အခါကျတော့အဲ့နေရာမှာသူကအပြင်ကိုမဖောင်းနိုင်ဘူးပေါ့။အပြင်ကိုမဖောင်းနိုင်တော့အဲ့ရဖြီးအားကအတွင်းဘက်ကိုဖြီးလာပေါ့။အတွင်းဘက်မှာရှိရကသွေးလွတ်ကြောသွေးပြန်ကြောအာရုံကြောတွေဖြီးနေတာပေါ့။သွေးလွတ်ကြောကိုဖြီးတော့နယံထူတော့ခနိုင်တယ်သူပြန်ကြောကြတော့နယံမထူတော့ဖိလိုက်တာနဲ့လက်ကိုကျိုးချီထားတယ်လို့ဖြစ်သွားတယ်လက်ကလှုပ်ရှားနေတဲ့အခါမှာလက်ရဲ့ခက်သားညှက်ထုတ်တဲ့အားနဲ့သွေးလက်ပမှုမှန်နေတော့လေအိတ်နေတဲ့အချိန်မှာလက်ကငြိမ်နေတဲ့အချိန်မှာအဲ့မှာသွေးလက်ပမှုကမမှန်တော့ဘဲနဲ့ခုနခြေတလုံးသွေးအိုင်တကယ်သူပဲလက်ချောင်းလေးတွေမှာလေသွေးအိုင်ပြီးတော့လက်ချောင်းလေးတွေဖောင်းတင်းလာတတ်ပါတယ်အဲ့တော့ခြေထောက်မှာလည်းအဲ့လိုပဲခြေဖွာလေးတွေဖောင်းတင်းလာတတ်တယ်
အဲ့ဒီတော့အခုလိုဒီဖြစ်လာရင်ကာကွယ်နိုင်ဖို့အတွက်ဆိုရော
ဟိုချုံမနိုင်ကတယ်လို့မျိုးလက်ချောင်းလေးတွေကစားလိုက်ရင်ခြေပေါ်အားကိုလည်းခုနခြေမျက်စိကနေကစားလိုက်မယ်ဆိုရင်အဲ့တင်းတာလေးကခဏလေးနဲ့ရောသွားပြန်တယ်အဲ့တော့မနေ့အိယာထမှာဖြစ်တဲ့နေမြင့်လာရင်ကောင်းသွားတယ်ပေါ့အဲ့မှာဖိရဖိအားတိတ်ညာလို့အာယုံကြောတွေကိုပါဖိနေရင်တော့ထုံနေခြင်းတွေပါဖြစ်လာတတ်ပါတယ်အဲ့ကြိုင်လူကဖိကြုံကြောင်လားဘာကြောင့်လဲဆိုပြီးစိတ်တွေပူလာတယ်နော်တကယ်တော့ဖီးတို့လေအဲ့ချိန်မှာတော့ရှင်းရှင်းဆက်ဆီးရတယ်ပေါ့လေဒါပေမဲ့လေအကြီးကျတော့ဒီဖြစ်အားကြောင့်မလို့ဖြစ်တာပါဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မ
ကိုဝိမင်းရဲ့ကျမရေးကဏ္ဍကိုနားဆင်ကြကြပြီးတဲ့နောက်ဆက်လက်နားဆင်ရမှာကမြမအရေးသုံးသပ်ချက်ဖြစ်ပါတယ်ကမ္ဘာဈေးကွက်မှာစီးပွားရှာကြတဲ့ကုမ္ပဏီကြီးငယ်တွေဟာအစိုးရကိုအကူအညီရကြပါတယ်အစိုးရရဲ့အကူအညီတွေရကြပါတယ်ဒါပေမဲ့စစ်အစိုးရဖိနှိပ်တာကိုအနှစ်90လောက်ခံခဲ့ရတဲ့မြန်မာကုမ္ပဏီတွေဟာရှင်ပြိုင်မှုစွန့်ရည်ကိမ့်မဲ့နေတဲ့အကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင်
တိုင်းနိုင်ငံတွေဟာပြည်ဆိုင်စီးပွားရှာရင်ဖွံ့ဖြိုးတိုးတက်လာတာဖြစ်လို့ရှင်ပြိုင်နိုင်စွမ်းမရှိတဲ့တိုင်းပြည်ဟာတိုးတက်ဖွံ့ဖြိုးဖို့အလားအလာနည်းနေပါတယ်တိုင်းပြည်အချင်းချင်းရှင်ပြိုင်နေဆိုပေမဲ့တကယ်ကတော့နိုင်ငံသားအချင်းချင်းပြိုင်ဆိုင်ကြတာဖြစ်ပါတယ်နိုင်ငံသားပိုင်ကုမ္ပဏီတွေကမ္ဘာဈေးကွက်မှာပြိုင်ဆိုင်စီးပွားရှာတာကိုနိုင်ငံအချင်းချင်းရှင်ပြိုင်တယ်လို့ပြောနေတာပါပဲ တမ်းပြည့်ရဲ့ရှင်ပြိုင်နိုင်စွမ်းအားကိုစမ်းစစ်တဲ့စာရန်တွေမကြာခဏတွက်ပေါ်လာပါတယ်။ဒီထဲမှာဂျနီဗာအခြေစိုက် World Economic Forum ကနှစ်စဉ်ထုတ်တဲ့ Competitiveness Report ဟာထင်ရှားပါတယ်။2013 2014အစီရင်ခံစာဟာစာမျက်နှာ600နီးပါးရှိပြီးမြန်မာအပါအဝင်148နိုင်ငံရဲ့ရှင်ပြိုင်မှုစွမ်းရည်တွေကိုပိုင်းခြားသတ်မှတ်အကဲဖြတ်ထားပါတယ်။ဒီစီးရင်ထဲမှာစင်ကာပူကဒုတိယနေရာယူထားပြီးမလေးရှားအဆင့်က24ဘရူနိုက်က26ထိုင်းက39အင်ဒိုနီးရှားက38ဖိလစ်ပိုင်က59ဗီယက်နမ်က80လာအိုစ်က87ကမ္ဘောဒီးယားက88မှာဖြစ်ပြီးမြန်မာအဆင့်က139ဖြစ်ပါတယ်မြန်မာတဲ့ညနာအာဖရိကက9နိုင်ငံပဲကျန်ပါတယ်တိုင်းပြည်ကမန္တလေး12ခုရဲ့အခြေအနေကိုလေ့လာသုံးသပ်ပြီးရှင်းပြန်ဆွမ်းမှုစွမ်းအားကိုကမန်းထားတယ်လို့ဆိုပါတယ်
အုပ်ချုပ်ရေးနိုင်ငံရေးနဲ့တရားဥပဒေအခြေခံအဆောက်အအုံစီးပွားရေးတည်ငြိမ်မှုကျန်းမာရေးနဲ့အခြေခံပညာအထက်တန်းပညာနဲ့လေ့ကျင့်မှုကုန်စည်ဈေးကွက်လုံသမားဈေးကွက်ဗန္ဒာရေးအတတ်ပညာဈေးကွက်ပမာဏလုပ်ငန်းကျွမ်းကျင်မှုနဲ့တည်ထွင်မှုကြံစားမှုစတာတွေမှာအားကောင်းရင်ကောင်းတယ်လို့ရှင်ပြိုင်နိုင်စွမ်းရှိတယ်လို့ဆိုပါတယ်စစ်အုပ်စုကြီးစိုးတဲ့အနှစ်90မှာမြန်မာနိုင်ငံသားတွေရဲ့ရှင်ပြိုင်နိုင်မှုစွမ်းရည်ကျဆင်းသွားပါတယ်148နိုင်ငံရဲ့အတက်ပညာအခြေအနေကိုစမ်းစစ်တဲ့အခါမှာမြန်မာဟာအောက်ဆုံးအဆင့်ကိုရောက်နေပါတယ်။လုပ်ငန်းကျွမ်းကျင်မှုနဲ့တည်ထွင်ကြံစားမှုမှာလည်းမြန်မာဟာအောက်ဆုံးမှာရှိနေပါတယ်။အုပ်ချုပ်ရေးနိုင်ငံရေးတရားရေးဗန္ဒာရေးပညာရေးစတဲ့မန်တိုင်းတွေမှာလည်းမြန်မာအဆင့်ကအောက်ဆုံးပိုင်း140ကျော်မှာရောက်နေပါတယ
်။မြန်မာပြည်မှာစစ်အာဏာရှင်တွေအနှစ်90တင်းတယ်လို့အုပ်ချုပ်ပြီးပြုပြင်ရေးလုပ်တာနှစ်နှစ်သာရှိသေးတဲ့အတွက်ရှင်ပြိုင်မှုစွန့်ရည်ဟာအလွန်နှိမ့်ချနေပါတယ်။ဗမာစစ်အစိုးရမြင့်တင်အားပေးတဲ့စစ်တပ်ပိုင်းလုပ်ငန်းတွေဟာတိုင်းပြည်ရဲ့ရှင်ပြိုင်မှုစွန့်ရည်ကိုမြင့်တင်နိုင်တာမဟုတ်ပါဘူး။စစ်အုပ်စုအတိုင်းအဝိုင်းကိုအခွင့်အရေးပေးတာနဲ့တိုင်းသူပြည်သားရဲ့စွန့်ရည်ကိုမြင့်တင်တာဟာဗရတလန်တန်တလန်ဖြစ်နေပါတယ်။ဒါကြောင့်မို့စစ်အုပ်စုကြီးစိုးစင်မှာမြန်မာပြည်သူပြည်သားတွေအညွန့်တုံးကုန်ပါတယ်။နိုင်ငံခြားအလုပ်သွားလုပ်သူတွေထဲမှာရှင်ပြိုင်မှုစွန့်ရည်ရှိလာတာမို့နိုင်ငံခြားကပြန်လာသူကိုအသုံးပြုဖို့အာဆီယံသုတေသနဌာနကအကြံပေးထားပါတယ်။ဒါပေမဲ့စင်ကာပူမှာအလုပ်လုပ်တဲ့မြန်မာအင်ဂျင်နီယာတွေမြန်မာပြည်ပြန်ပြီးအလုပ်လုပ်မလားဆိုတာစဉ်းစားစရာပါပဲ
။အာဆီယံအသင်းမဲခေါင်မြို့ဝမ်းနိုင်ငံများအဖွဲ့ဘင်္ဂလားပင်လယ်ကွေ့နိုင်ငံများအဖွဲ့စတဲ့ဒေသဆိုင်ရာအဖွဲ့အစည်းတွေမှာဗမာအစိုးရကပါဝင်လာတာကြာပြီဖြစ်လို့အစည်းအဝေးအများအပြားတက်ရောက်ခဲ့ပေမဲ့ဒေသဆိုင်ရာမှာမြန်မာပုဂ္ဂလိကစီးပွားရေးလုပ်ငန်းလေးတွေဘယ်လိုပါဝင်ရှင်ပြိုင်မဲဆိုတာကိုလေ့လာစမ်းစစ်တာမျိုးအလွန်နဲနေပါတယ်ရှင်ပြိုင်မှုစွမ်းရည်တိုးပွားလာအောင်နိုင်ငံခြားလုပ်ငန်းတွေစူးစမ်းနေချိန်မှာမြန်မာလုပ်ငန်းတွေဟာရပ်တည်နိုင်အောင်မနှဲကြိုးပမ်းနေရပါတယ်ရှင်ပြိုင်မှုစွမ်းရည်ကိုတိုးပွားစေတဲ့အတတ်ပညာတက်ကျွမ်းမှုအချိန်ယူရပါတယ်အခုရေရင်တူအခုရေကြီးတောက်ချင်လို့ရတာမဟုတ်ပါဘူးသုတေသနလုပ်ငန်းနဲ့တီထွင်ကြံစမှုဟာဆက်ဆက်နေပေမဲ့ဒီကိစ္စမှာအစိုးရ policy လမ်းစဉ်မရှိသေးကြောင်းသိရပါဗျ
။တရုတ်ပြည်ဘောင်အောင်ဖိုရမ်ကလည်းအာရှနိုင်ငံတို့ရဲ့ပြင်ဆင်မှုစွမ်းရည်ကို2023မှာအစည်းအဝေးခန်းစာထုတ်ပြန်ထားပါဗျ။ဒါပေမဲ့ဒီလေ့လာချက်ထဲမှာမြန်မာနိုင်ငံမပါပါဘူး။စီးရင်အင်ကိန်းကနန်းရဖို့ခက်ခဲတဲ့အတွက်ခြံထားတာလို့ဆိုပါတယ်။တကယ်တော့မြန်မာပြည်ကကိန်းကနန်းဟာယုံကြည်စရာမကောင်းပါဘူး။စီးရင်လိမ်တဲ့နေရာမှာရှင်ပြန်ရင်တော့ဗမာအစိုးရကိုဘယ်သူမှမိမမဟုတ်ပါဘူးအထက်လူကြီးကျဲအောင်စီရင်လိန်ပြပြီးကိုကျိုးရှာတာဖြစ်ပါတယ်ဒီအကျဉ်းဆိုးဘယ်လောက်အထိကျန်နေသေးတယ်ဆိုတာမသိနိုင်ပါဘူးစီအစိုးရခေတ်23နှစ်ကာလမှာစစ်အုပ်စုရဲ့ဆွေမျိုးမိတ္တင်ခန့်တွေကိုအခွင့်အရေးပေးခဲ့ပြီးပြည်သူပြည်သားတွေရဲ့စီးပွားရေးလုပ်ငန်းကိုလစ်လျူရှုခဲ့ပါတယ်ပုဂ္ဂလိကလုပ်ငန်းလေးတွေပြင်ဆင်မှုစွန့်ရည်ရှိလာအောင်အစိုးရကကူညီအားပေးဖို့လိုပါတယ်ကမ္ဘာမှာတရုတ်ကုမ္ပဏီတွေရှင်ပြိုင်နိုင်အောင်တရုတ်အစိုးရကကူညီပါတယ်။ကမ္ဘာရှင်ပြိုင်မှုအစီရင်ခံစာတွေကိုကြည့်ရင်ဉာဏ်ပညာအမျိုးအမြင်ရှိတဲ့အစိုးရအုပ်ချုပ်တဲ့တိုင်းပြည်မှာသာရှင်ပြိုင်မှုစွမ်းရည်ရှိတာတွေ့ရပါတယ်။ကန်ဆိုးတဲ့မြန်မာပြည်မှာတော့ဉာဏ်ပညာအမျိုးအမြင်ကင်းမဲ့စွာအနှစ်90အုပ်ချုပ်တဲ့ဒဏ်ကိုအခုတည်းကခံနေရတုန်းဖြစ်ပါတယ်ခင်ဗျာ။
ဥအောင်ခင်ရဲ့မြမအရေးတုံ့တက်ချက်ကိုနားဆင်ခဲ့ကြရတာပါရှင်
ပါရှင်ခင်ဗျာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဟာရှေ့မတူပဲရပ်တန့်နေတယ်ဒါမှမဟုတ်နောက်ပြန်ရွေးနေတယ်လို့ဝေဖန်သုံးသပ်သူတချို့ရှိနေပါတယ်ဒါနဲ့တစ်ဆက်တည်းမှာပဲတိုးတက်မှုတွေမရှိလာတဲ့အတွက်ကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာကအကူအညီထောက်ပံ့မှုတွေကိုလည်းရပ်ဆိုင်းသင့်တယ်ပြန်လည်စဉ်းစားသင့်တယ်လို့ဆိုနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသောရရှင်တွေဘယ်လိုသဘောရရပါသလဲအခုလာမယ့်စနေညတရက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1323255994 fax number 1323255992ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တရားပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာပါဝင်ဆွေးနွေးရဖို့ဖြစ်ပါပါတယ
်စနေနေ့တရားလေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုနောက်ဆုံးနားဆင်ရမယ့်အစီအစဉ်ကတော့ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကန်တာပဲဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ကချင်ပြည်နယ်နိုင်ငံရေးပါတီတွေနဲ့ပြည်နယ်အစိုးရရုံးမှငင်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်။ရှမ်းပြည်နယ်တချီလိပ်ခရိုင်တာလီမြို့နယ်ခွဲနားဟိုင်းလုံဒေသအတွင်းရွှေတူးပေါ်ရေးလုပ်ငန်းတွေကိုရပ်ဆိုင်ဖို့အတွက်ရှမ်းပြည်နယ်တပ်ထုနဲ့တစ်တောဝင်ကြီးကညွှန်ကြားခဲ့တယ်ဆိုတာနဲ့မိုးရေကြီးမှုကြောင့်ဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာနဲ့တည်ယူပို့ဆောင်ရေးတွေမှာဘလို့အခက်အခဲတွေရှိနေတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါတဲ့င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့ကနိုင်ငံရေးပါတီတွေနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ရုံးမှာဩဂုတ်လ၄ရက်နေ့ကတွေ့ဆုံပြီးလက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အကြောင်းရှင်းပြခဲ့တယ်လို့သိရပါတယ်ဝန်ကြီးဦးအောင်မင်းအနေနဲ့နိုင်ငံရေးဆွေးနွေးပွဲ political dialogue အဆင့်သွားဖို့နဲ့မကြာခင်မှာတနိုင်ငံလုံးအပြစ်ခတ်ရရေ nationwide ceasefire account လက်မှတ်ရေးထိုးဖို့တကာဝအဆင့်ကိုရောက်နေပြီဆိုတာမျိုးရှင်းပြတာဖြစ်ပြီးငြိမ်းချမ်းရေးဆွေးနွေးမှုလုပ်ငန်းစဉ်တွေမှာနိုင်ငံရေးပါတီတွေပါဝင်ဖို့ပြောဆိုခဲ့တယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ရဲ့ဥက္ကဋ္ဌဒေါက်တာတူကြကပြောပါတယ်နိုင်ငံရေးပါတီတွေအနေနဲ့လည်းပြည်သူလူထုတွေမျှော်လင့်တောင်းတနေတဲ့ပြည်တွင်းစစ်ရဆိုင်ရေးစစ်မှန်နဲ့ပြည်တွင်းငြိမ်းချမ်းရေးကိုမဖြစ်မနေတိစောက်ကြဖို့နှစ်ဖက်ခေါင်းဆောင်တွေအလေးထားလှုပ်ဆောင်မှုကိုကြိုဆိုကြောင်းလာမဲ့ဆွေးနွေးပွဲတွေမှာလည်းပါဝင်လူကြောင်းအပြန်အလှန်ဆွေးနွေးခဲ့ကြပါတယ
်ရှမ်းပြည်နယ်တချီလက်ခရိုင်တာလူမြို့နယ်ခွဲနားဟိုင်းလုံဒေသအတွင်းရွှေတူးဖော်ရေးလုပ်ငန်းတွေကိုရပ်ဆိုင်ဖို့ရှမ်းပြည်နယ်အစိုးရတပ်တူနဲ့တစ်တော်ရေးရဝန်ကြီးဌာနဝန်ကြီးဆိုင်အဘောက်ကညွှန်ကြားလိုက်ပါတယ်ဩဂုတ်လ9ရက်နေ့ညနေပိုင်းကတချီလေးမြို့ထွေထွေအုပ်ချုပ်ရေးယုံခမ်းမမှာဌာနဆိုင်ရာတွေကုမ္ပဏီတာဝန်ရှိသူတွေလေယာဉ်နှိနာရှုံရှုံတဲ့ဒေတာခန့်တွေပါဝင်တဲ့ဆုံရှင်စီဝေးပြုလုပ်ပြီးအခုလိုညွှန်ကြားလိုက်တာဖြစ်ပါတယ်လေဓမားတွေကိုကုမ္ပဏီတွေဘက်ကလဲယာမီအတွင်ဖုံးလွှမ်းနေတဲ့သဲနှုံမြေတွေအလုံးဖယ်ရှားပေးဖို့လုံးဝပြည့်စည်သွားတဲ့လဲယာမီတွေအတွက်တဧကကြက်ငွေ6,600တောင်ပေးလျော့ပေးဖို့စိုက်ပျိုးလို့မရတဲ့လဲယာမီတွေအတွက်ပြန်လည်စိုက်ပျိုးနိုင်တဲ့အထိပကတိအတိုင်းဖြစ်အောင်ပြုပြင်ပေးဖို့ရွှေတူးဖို့နေတဲ့ကုမ္ပဏီတွေလုပ်ငန်းလှည့်ပတ်မှုအလုံးလုံးဝရပ်ဆိုင်ပေးဖို့ဝန်ကြီးဆိုင်အိုက်ဘောကပြောကြားလိုက်တာဖြစ်ပါတယ်ရှမ်းပြည်ရှေ့ပိုင်းမှာရွှေတူးနေတဲ့ကုမ္ပဏီ60ကျော်ရှိပြီးတာချီလက်ခရိုင်တာလူမြို့နယ်ခွဲမွန်းလင်းကျေးရွာအုပ်စုနားဟိုင်းလုံဒေသအတွင်းမှာကုမ္ပဏီ10ခုကျော်ရွှေတူးဖော်နေတာဖြစ်ပါတယ်
လက်လက်နေတဲ့ကျန်းမာရေးဒုတိယဝန်ကြီးနေရာကိုတာဝန်ယူပေးဖို့မွန်ဒီတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကိုအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကနေအလို့သဘောညီနိုင်ခဲ့ပေမဲ့ဒေါက်တာပညာအောင်မိုးကညှင်းဆိုခဲ့တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့နိုင်မင်းမျိုးတင့်လွင်ကပြောပါတယ်ဒေါက်တာပညာအောင်မိုးအနေနဲ့လွတ်တော်တက်တန်းတစ်နှစ်တာကြာရှိတော့တဲ့အချိန်မှာမိမိအနေနဲ့အစိုးရအဖွဲ့မှတာဝန်ထမ်းဆောင်တာထက်ကိုလွတ် တော်ကိုယ်စားလှယ်တဦးအနေနဲ့တာဝန်ထမ်းဆောင်လိုတဲ့ဆန္ဒရှိကြောင်းနိုင်မင်းမျိုးတင့်လွင်ကဆိုပါတယ်ကျမရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒေါက်တာဖေသက်ခင်နှုတ်ထွက်ခဲ့တဲ့နောက်ကျမရေးဒူးဝင်ကြီးဒေါက်တာတန်းအောင်ကိုအော်ဂူလာတရက်နေ့ကပြည်ထောင်စုဝင်ကြီးအဖြစ်တိုးမြင့်ခန့်အပ်ခဲ့ပြီးကျမရေးဝင်ကြီးဌာနဒူးဝင်ကြီးနေရာလက်လက်နေချင်းဖြစ်ပါတယ်
ရခိုင်မြင်းနယ်ကြောက်ဖြူနယ်ရန်ပြဲအကြာပင်လယ်ပြင်မှာအနဝါမင်းကိုငါဖန်သိမ်းဘုတ်တစီနှစ်မြုပ်ခဲ့ရမှာကဲတင်ချင်းခံရတဲ့သူ6ဦးကိုအခုခါကြောက်ဖြူဆေးရုံမှာဆေးဝါးကူတတ်မှုခံယူနေပါတယ်တင်ပေါ်နှစ်မြုပ်တဲ့အတွက်လူ20နီးပါးပျောက်ဆုံးနေပြီးလူ6ဦးကိုကဲတင်နိုင်ခဲ့တာလို့သိရပါတယ်အဲ့ဒီတင်ပေါ်ဟာဩဂုတ်လ2ရက်နေ့နေ့လယ်ပိုင်းမှာနှစ်မြုပ်ခဲ့တာဖြစ်ပြီးလူ20နီးပါးပျောက်ဆုံးနေပြီးတော့ရေထဲမှာမျောပါနေသူ6ဦးကိုအမတ်4 9 3 5ဖမ်းလေကကဲတင်နိုင်ခဲ့တာဖြစ်ပါတယ်ပြောက်ဆုံးနေတဲ့လူတွေကိုတော့အခုချိန်ထိရှာမတွေ့သေးဘူးလို့သိရပါတယ်
။မွန်ပြည်နယ်ရိမ်းမြို့နယ်အန်တင်ကျေးရွာမှာတိဆောက်မဲ့ကြောက်မီသွေးသုံးလျှက်စစ်တပ်အားပေးစစ်ရုံစီမံကိန်းရဆိုင်တင်ကြောင်းမွန်ပြည်နယ်အစိုးရကိုတင်ပြထားတယ်လို့မွန်ပြည်နယ်လွှတ်တော်ဥပဒေအစိုးရမေကွန်ဒေသန္တရစီမံကိန်းများလေ့လာသုံးသပ်ရေးကော်မတီဥက္ကဋ္ဌဦးအောင်နိုင်ဦးကပြောပါတယ်လေ့လာသုံးသပ်ရေးကော်မတီအနေနဲ့ဒေသခံပြည်သူလူထုရဲ့ဖိတ်ခေါ်ချက်အရအန်တင်ကြောက်မီသွေးဆက်ရုံစီမံကိန်းနဲ့ပတ်သက်ပြီးဒေသခံပြည်သူတို့နဲ့တွေ့ဆုံဆွေးနွေးခဲ့ရမှာဒီစီမံကိန်းအပေါ်လုံးဝမလိုလားတာကြောင့်ကြောက်မီသွေးဆက်ရုံစီမံကိန်းကိုရပ်ဆိုင်းပေးဖို့သက်ဆိုင်ရာပြည်နယ်လွတ်တော်ဥက္ကဋ္ဌပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်အစိုးရအဖွဲ့ထံတင်ပြထားတယ်လို့ကော်မတီဥက္ကဋ္ဌဦးအောင်နိုင်ဦးကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာအစိုးရစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လုံခြုံရေးအသီးသီးကိုထွက်ပြေးခိုလုံနေကြရတဲ့ကချင်ဒုက္ခသည်စခန်းတွေမှာတော့မိုးတိတ်ထစွာရာသွန်းမှုတွေကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။မိုးရေကြီးမှုကြောင့်ဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာနဲ့တည်ယူပို့ဆောင်ရေးမှာဘလို့အခက်အခဲတွေရှိနေပါသလဲ။ဒုက္ခသည်တွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေအခက်အခဲတွေနဲ့ပတ်သက်ပြီးတော့နုပန်ကနေစူးစီးတင်ဆက်ထားပါတယ်ရှင်။
လက်တလုံးမူတီထန်စွာရွာသွန်းမှုကြောင့်ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာတည်ယူပို့ဆောင်ရေးမှာနှောင့်နှေးမှုအခက်အခဲတွေရင်ဆိုင်နေရတယ်လို့မေဂျာယံဒုက္ခသည်စခန်းတွေမှာကြည့်ရှုနေတဲ့ဝန်ပေါင်းင်း Trade WPN အတွေ့ရင်မှုဒေါ်မီရီတမ်ကပြောပါတယ်
ဒုက္ခတက်ခအများစုကလည်းဒီအနေဆက်တွေမှာရှိရပေါ့အနေဆက်ရှိရင်ချို့ရတော့နန်းပန်းစီရတော့တော်တော်လေးခက်တယ်ပေါ့လေနော်အဲ့ဒီတော့ရိတ်ခါတို့စားဖို့အတွက်အစားတောက်တင်တင်ဖို့လည်းညမှာကျွန်တော်တို့အများကြီးပဲအခက်ခဲကြုံရတယ်နောက်ပြီးပြုတ်ပြီးလမ်းကလို့တွားမယ်ဆိုရင်လည်းဒီချောင်းနေရေးကြီးလာတယ်အဲ့လိုမျိုးနေကြုံရတယ်ပေါ့
လမ်းပန်းဆက်သွယ်ရေးအခက်ခဲနဲ့နှောင့်နှေးမှုကြောင့်စခန်းတစ်ခုမှာရိတ်ခါပြက်လက်မှုတွေရှိခဲ့တယ်လို့လည်းဆိုပါတယ်တခြားဗမော်မန်ဝင်းဘက်ကဒုက္ခတဲ့စခန်း၅ခုမှာလည်းလိုအပ်ချက်တွေအသီးသီးရှိနေတယ်လို့မန်ဝင်းကြီးစခန်းကကချင်နေချင်းခရီးအတင်းချုပ် KBC အဖွဲ့ဝင်ဒေါ်နန်ထူကပြောပါတယ်
ကျွန်မအဖေကတော့အစားအသောက်ဝတ်နဲ့ရှင်ရှင်ပေးပါရဲ့ချက်ကဆောက်တော့ကုန်ပေါ့နော်ဒါရင်လာပြီကျတော့တို့ကခင်းဖို့ဆိုမှလူတူ6000 6000ပေးတယ်ဒါပေမဲ့အခုဇူလိုင်လနဲ့အခုဩဂတ်စ်လတော့မရတော့ဘူးလို့ပြောတယ်အာနည်းနည်းရှိတဲ့လူကျတော့သူများနဲ့နေစားခေါ်တဲ့အချိန်ကနေစားလိုက်တယ်နေစားမလိုက်နိုင်တဲ့လူကျတော့လည်းနည်းနည်းအခက်ခဲရှိတာပေါ့
အခုလိုအချိန်ကြာလာတာနဲ့အမျှဒုက္ခတဲ့အဖြစ်နေထိုင်တဲ့သူတွေအတွက်အခက်ခဲတွေမျိုးမျိုးရင်ဆိုင်နေကြရတဲ့အခါမှာအကူအညီတွေနဲ့ပဲရပ်တည်ပြီးဆက်လက်နေထိုင်ဖို့ထက်မိနေရမှာလွတ်လပ်စွာလုတ်ကင်စားတော့နိုင်ရင်အတွက်ကိုပဲမျောလင့်တယ်လို့လည်းဒုက္ခသည်တွေကပြောပါတယ်ရှင်
ဆက်ပြီးတော့ဝင်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ NCCT ခေါ်တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးရည်ညှိနှိုင်းရေးအဖွဲ့တို့ဟာအခုလ3ရက်နေ့ကမြကြီးနားမြို့ပြည်နယ်အစိုးရရုံးမှာအလွတ်သဘောတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံမှုမှာဘလို့ထူးခြားမှုတွေရှိခဲ့ပါသလဲတိုင်းရင်းသားအဖွဲ့တွေနဲ့အစိုးရတို့ကြားအပြစ်ရရေးလက်မှတ်ထိုးဖို့နှိစက်နေပြီလားဆိုတာတွေကိုအမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင
်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ MCCD ခေါ်တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရစေးရေးညှိနှိုင်းရေးအဖွဲ့တို့ကချင်ပြည်နယ်မြစ်ကျင်းသားမြို့ပြည်နယ်အစိုးရရုံးမှာတွေ့ဆုံမှုနဲ့ပတ်သက်လို့မြန်မာငြိမ်းချမ်းရေးစင်တာရဲ့အကြီးအသားရာရှိဦးလှမောင်ရွှေကအခုလိုပြောပါတယ်
လိုက်စာဒီလာကအစီကိုအလုပ်တော်ပြည်နိုင်စုနေတယ်ဆိုတော့ပါဗျာဒီကတော့နောက်အစီဝေးကိုကျင်းပနိုင်ဖို့နဲ့မူဝါဒပိုင်းဆိုင်ရာမှာညှိနှိုင်းရရှိတဲ့ကိစ္စတွေကိုအဓိကညှိနှိုင်းတော့ကျွန်တော်တို့ဒီဆွေးနွေးနေတဲ့ဆင်ရက်သက်ဆွေးနွေးတဲ့နှစ်ပြည့်မူဝါဒပိုင်းဆိုင်ရာမှာ30ချက်မှာသဘောတူလို့မရသေးတဲ့အချက်တွေကို SCCD ကောင်းဆောင်နေအနေနဲ့သူတို့ကောင်းဆောင်နေရှိရနေပြီးတော့ policy ပိုင်းဆိုင်ရာကိုလိုက်စာမှာတောင်းခံပြီးတော့ပြန်လာတဲ့အခါမှာပြည်တော်စုပြန်တဲ့အကျိုးဆွေးနွေးတာပါဗျာပြည်တော်ဥပဒေကလည်းနိုင်ငံတော်သမ္မတဦးဆောင်တဲ့ဘုတ်ကော်မတီရှိရနေပြီးတော့အတန်းကြီးတည်ယူတဲ့
ုံကလဒုတိယပတ်တွင်ပြန်လည်တွေ့ဆုံမဲ့စည်းဝေးအတွက်ဂျူတင်ပြင်ဆင်နိုင်ဖို့နဲ့ယုံကြည်မှုတည်ဆောက်မဲ့လုပ်ငန်းစဉ်တွေဆောင်ရွက်ဖို့လူနေသေးတယ်လို့ NCCD အဖွဲ့ရဲ့ဒုတိယအဖွဲ့ခေါင်းဆောင်ဘသူကွယ်ထူးဝင်းကအခုလိုပြောပါတယ်
တိုင်းတလန်ကဖွဲ့စည်းတဲ့ကကျွန်တော်ငယ်တော့ဆိုးရွားပြက်ကတော့ညဉ့်ညက်တိဆော့ဖို့တော့အာတိတရှိကြတယ်။သမ်းလာတဲ့အတွေ့အကြုံအရတစ်ဖက်နဲ့တစ်ဖက်ကရန်သူလိုတတ်မှတ်ပြီးလိုက်တဲ့နေအနေပြီးတော့ငယ်ရည်ရဖြစ်ရှာဖို့ဆိုတော့စတင်လှုပ်ဆောင်လာခဲ့တာလဲအလားတိမကြသေးဘူး။သင်ငယ်ယုံကြည်မှုတွေကလည်းရှိနေတဲ့အပေါ်မှာလူချင်းမှုတိဆောင်မဲ့လုပ်ငန်းစဉ်တွေတော့ဒါရီလှုပ်ဆောင်အောင်မှာပေါ့နော်
။ဒါပေမဲ့တိုင်းတလန်နဲ့ကင်ဖွဲ့တွေနဲ့ဆိုးရွားတို့ကမှဆက်လက်ညှိနှိုင်းရမယ့်အချက်တွေရှိနေသေးတယ်လို့ဆိုပေမဲ့လည်းအပြည့်အစုံလက်မှတ်ရေးထိုးဖို့တော်တော်လေးနှိစမဲ့အနေအထားရောက်လာနိုင်တယ်လို့ဘသူကထူးဝင်းကပြောပါတယ
်ပထမအဦးဆုံးကတော့ငင်းချင်းတကယ်လိုချင်တဲ့ဆန္ဒရှိရမှာပေါ့နော်ဒီနောက်တစ်ခုကတော့လှုပ်ဆောင်တဲ့နေရာမှာလည်းဖွဲ့ကံနဲ့ဖက်ကံနဲ့သဘောတူလက်ခံနိုင်တဲ့အချက်တွေကိုကြောင့်ကြည့်မယ်ပေါ့ဆက်စလုံးရင်းကြည့်နိုင်မှုအပေါ်မှာသဘောထားအပေါ်မှာမူတည်တာပေါ့နော်လက်မထိုးတာမြင်မြင်ဖြစ်နေတော့ကောင်းဆုံးပေါ့ငငယ်ကြီးတို့ဆွေးနွေးမှုဆက်တင်နိုင်မှာပေါ့ကျွန်တော်အနေနဲ့ကတော့ဒါလုံခဲ့တဲ့အချိန်နဲ့နှိုင်းရှင်လို့ရှိရင်နှိစမှုတော့အများကြီးရှိလာပါတယ်
ဇူလိုင်လကွန်လောက်ကလိုင်ဆန်မြို့မှာကျင်းပခဲ့တဲ့တိုင်းဒါလက်နက်ကင်ဖွဲ့တွေရဲ့ထိပ်တီးဆွေးနွေးပွဲကျင်းပခဲ့ရမှာတနင်္ဂနွေလို့ပြစ်ခတ်ရစေးရေးဆိုင်ရာညှိနှိုင်းရေးဖွဲ့ NCCC ရဲ့အခြေခံမူများနဲ့လုပ်ငန်းပိုင်းဆိုင်ရာမူဆယ်ချက်ကိုချမှတ်ခဲ့ပါတယ်တိုင်းဒါတွေတောင်းဆိုနေတဲ့ဒီမိုကရေစီရေးအမျိုးသားတန်းသူရေးကိုယ်ပိုင်ပြသန်းခွင့်ကိုအာမခံချက်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းမှုစတဲ့ချက်တွေပါဝင်တယ်လို့တော်လိုင်းရေးဆိုတဲ့ဝေါ်ဟာရကိစ္စနဲ့တခြားကိစ္စတွေလည်းပါဝင်နေတယ်လို့လည်းဘတူကွယ်ထူးဝင်းကပြောပါတယ်
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ
ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ကချင်ပြည်နယ်မြစ်ချနာမြို့ကနိုင်ငံရေးပါတီတွေနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ရုံးမှတွေ့ဆုံပြီးလက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အကြောင်းဆွေးနွေးခဲ့ကြပါတယ်။ရှမ်းပြည်နယ်တချီလက်ခရိုင်တာလီမြို့နယ်ခွဲနားဟိုင်းလုံဒေသအတွင်းရွှေတူးဖော်ရေးလုပ်ငန်းတွေကိုရပ်ဆိုင်းဖို့နဲ့ရောကြေးပေးဖို့ရှမ်းပြည်နယ်အစိုးရတပ်တူနဲ့တပ်တော်ဝန်ကြီးစန်းအိုက်ပေါင်းကညွှန်ကြားလိုက်ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ဖူယိုကနေအခုထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်နဲ့တပြေးညီရောအချိန်မျိုးပါနှာစင်နိုင်ကြပါတယ်။ဖူယိုကနေထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ဒီကနေ့ညပဲအစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါအောင်မရှင
်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီယာဂျိုတင်မကြီးညာပဲအာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိသွားပြီးသမ္မတရွေးကောက်ပွဲရလဒ်အတွက်အငင်းပွားနေကြတဲ့အရင်ပန္နာရေးဝန်ကြီးဟောင်းအရှရက်ဖ်ဂီနီနဲ့သူ့ပြိုင်ဘက်အဗ်ဒူလာတို့ကြားပြဿနာပြေလည်အောင်ဖြေရှာဖို့တိုက်တွန်းသွားမှာပါAmerican ထောက်လိုင်းရေး NSA ကဝန်ထမ်းဟောင်း Edward Snowden ကိုရုရှားနိုင်ငံမှာနေထိုင်ခွင့်နောက်ထပ်3နှစ်ထပ်ပေးလိုက်ပါပြီ။ Snowden ဟာသတင်းနဲ့နည်းပညာလုပ်ငန်းဆိုင်ရာအလုပ်ကိုလုပ်နေပြီးဒီအလုပ်ကြောင့်ရုရှားမှာဆက်နေရမှာဖြစ်ကြောင်း Snowden ရဲ့ရှေ့နေ Anatoly Kucharina ကပြောပါရယ်။ဂါဇာကမ်းမြောင်ဒေသမှာ82နာရီကြာအပြစ်ခတ်ရစဲထားတာတတန်းကုန်ဆုံးဖို့တရက်တောင်မကျန်တော့တဲ့အချိန်ဒီကနေ့ကိုင်ရိုမြို့တော်မှာအီဂျစ်တောင်ဝန်ရှိသူတွေနဲ့အစ္စရေးနဲ့ပါလက်စတိုင်းတို့ကြားတောင်ဝန်သဘောတူညီမှုရရှိအောင်ကြိုးစားနေကြပါရယ်။အမေရိကန်ဥရောပသမဂ္ဂနဲ့တခြားအနောက်နိုင်ငံတွေကစားတောက်ကုန်တော်တော်များများတင်သွင်းမှုကိုရုရှားအစိုးရကပိတ်ပင်လိုက်ပါတယ်။ယူကရိန်းအရေးကိစ္စနဲ့ပတ်သက်ပြီးရုရှားကဝင်ရောက်ဆက်ဖက်နေတဲ့အတွက်ကြောင့်အနောက်နိုင်ငံတွေကရုရှားပေါ်စီးပွားရေးပြစ်ဒဏ်ချမှတ်ခဲ့တဲ့အတွက်ရုရှားကအခုလိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာလူဦးရေ၄ဘုံ၃ဘုံနီးပါးကိုတပ်ဖြတ်ခဲ့တဲ့ခမာနီကွန်မြူနစ်အစိုးရအုပ်ချုပ်မှုနောက်ပိုင်းနှစ်ပေါင်း၃၅နှစ်ကြာမှာတော့အဲ့ဒီအချိန်ကခမာနီခေါင်းဆောင်နှစ်ဦးကိုလူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေနဲ့အတွက်ထောင်ဒဏ်တသက်စီချမှတ်လိုက်ပါတယ်။ကျမ်းမာရေးမကောင်းတော့တဲ့အသက်83နှစ်အရွယ်ခမာနီခေါင်းဆောင်ဟောင်းခီယူဆန်ဖန်နဲ့အသက်88နှစ်အရွယ်အယူဆရေးရအကြီးကဲဟောင်းတို့ကိုလူသက်မှုနိုင်ငံရေးအရာနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့တခြားလူမဆန်တဲ့လုပ်ရက်တွေအတွက်ပြစ်ရှိကြောင်းကုလသမဂ္ဂကျော်တော်နောက်ခံပြုထားတဲ့ခုံရုံးကဒီကနေ့အမိန့်ချမှတ်လိုက်တာဖြစ်ပါတယ်။
ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါ။ဒီညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုငင်းချမ်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ကာတစ်စ်ဘိုင်နန်ဖြစ်ပါတယ်ရှင်။ကျွန်မကတော့ခွာညိုပါ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.